Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2014ခုနှစ်ဩဂုတ်လ14ရက်ကြာသပတေးနေ့ညဘက်9:00ကနေ10:00အထိအစီအစဉ်တွေကို American ပြည်တော်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါအခုကြာသပတေးနေ့ညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်။ဟုတ်ကဲ့ပါကျွန်တော်ငိမ့်ချမ်းပါ။အီရန်နိုင်ငံမြောက်ပိုင်းမှာကနဝူးစုံစမ်းစစ်ဆေးချက်တွေအရထင်သာတာထက်ပိုပြီးနည်းနေတဲ့ဒုက္ခသည်တွေကိုတွေ့ခဲ့ရတဲ့အတွက်တောင်တန်းတွေကြားမှာပိတ်မိနေတဲ့ဒုက္ခသည်တွေကိုကယ်ဖို့အာရုံစိုက်ဖို့မဖြစ်တော့ဘူးလို့အမေရိကန်ကာကွယ်ဝန်ကြီးဌာနကပြောပါတယ်။ယူကရိန်းနိုင်ငံနယ်စပ်အရှေ့ပိုင်းဒူးစညံဒေသကမြို့တွေကိုရုရှားကအကူအညီတွေတည်ဆောင်လာတဲ့ရင်နှင်းတွေရောက်ရှိလာတာနဲ့အမြောက်တန်တွေလည်းကြားနေရပါတယ်အခုလိုနိုင်ငံတကာသတင်းတွေနဲ့ဒေတာရင်းသတင်းတွေကိုနန်းလောင်နဲ့အထူးတင်ပြပေးပါမယ
်ကောင်းပါပြီကိုငင်းချင်ရေအခုမနက်ပိုင်းထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့ဒီထိတ်တန်းသတင်းတစ်ပုဒ်ဖြစ်နေတဲ့တောင်တရုတ်ပင်လယ်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတာတွေဟာဒေတာရင်းတနိုင်ငံနဲ့တနိုင်ငံချင်းချောက်နေတဲ့အဆင့်သားမကပဲအပြည်ပြည်ဆိုင်ရာဥပဒေတွေကိုဘလောက်ထိလိုက်နာမှုရှိသလဲဆိုတာပြောပြပေးဖို့ရှိသလိုပြင်ဦးလွင်ခရိုင်တွင်းကဒေတာကန်နဲ့ရဲတပ်ဖွဲ့ဝင်တွေကြားပစ်ခတ်မှုတချို့ရှိခဲ့တာမှာတော့
ရဲဝင်လာတဲ့ပုံစံက200ကျော်လောက်ဝင်လာပါတယ်လူစုခွဲပြီးဝင်လာတာတဌာနသည်တဌာနသည်သနတ်တဌာနပေါ့
ဒီတာခံရွာသားတဦးရဲ့ပြောပြချက်နဲ့အတူအပြည့်အစုံနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အဲဒီနောက်ဘရာဇီးနိုင်ငံကလူမှုအတိုင်းဝိုင်းနဲ့အဆက်အသွယ်မရှိသေးတဲ့ဒီတာခံဌာနေတိုင်းရင်းသားတချို့အကြောင်းကိုလည်းပြောပြပေးအောင်ပါပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုငိမ့်ချမ်းနဲ့နန်းလောင်တို့ကကြီးညာပေးပါမယ်ရှင်။
အီရန်နိုင်ငံမြောက်ပိုင်းမှာကနဦးစုံစမ်းချက်တွေအရထင်သာတာပိုးပြီးနည်းနေတဲ့ဒုက္ခသည်တွေကိုတွေ့ခဲ့ရတဲ့အတွက်တောင်တန်းတွေကြားမှာပိတ်မိနေတဲ့ဒုက္ခသည်တွေကိုကယ်ထုတ်ဖို့အာရုံစိုက်ဖို့မဖြစ်တော့ဘူးလို့အမေရိကန်ကာကွယ်ရေးဌာနကပြောပါတယ်။စင်ကြားတောင်ကြားတွေကဒုက္ခသည်တွေရဲ့အခြေအနေဟာလူသားချင်းစာနာမှုအကူအညီတွေချပေးမှုနဲ့စစ်သွေးကြွတွေကိုအမေရိကန်ရဲ့လေကြောင်းကတိုက်ခိုက်မှုတွေကြောင့်အခြေအနေတွေတိုးတက်ကောင်းမွန်လာတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟီဂေါ်ကမနေ့ကနောက်ပိုင်းမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။အဲ့ဒီမှာလူအနေငယ်ပဲရှိရောမကပါဘူးသူတို့ရဲ့အခြေအနေတွေကလည်းကောင်းမွန်ပါတယ်။နောက်ပြီးကျွန်တော်တို့ရဲ့လေကြောင်းကတိုက်ခိုက်မှုတွေအစားအသောက်နဲ့ရေတွေကိုချပေးမှုတွေအတွက်လည်းကျေးဇူးတင်ပါတယ်တဲ့။ဒါကတော့သတင်းကောင်းပါလို့ဝင်းကြီးဟေကေကပြောသွားပါတယ်။ Syria နယ်စပ်နာဒေသကအီရတ်ကတ်လူမျိုးစုတွေနဲ့အခြားလူနည်းစုတွေဟာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေကနေရှောင်ရှားဖို့စင်ကြားတောင်ကိုထွက်ပြေးလာကြတာပါ။
အစ္စရေးနဲ့ပါလက်စတိုင်းကြားအပြစ်ခတ်ရဆက်ရေးအချိန်တိုးပြီးတဲ့နိုင်ပိုင်းကြားမှာပဲဂါဇာကမ်းမြောင်ဒေသမှာလေကြောင်းတိုက်ခိုက်မှုကိုဟာမတ်စ်တို့ဘက်ကလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ဘက်ကပြောလိုက်ပါတယ်။အီဂျစ်နိုင်ငံကကမ္ဘာခရကျင်းပပေးတဲ့ဆွေးနွေးပွဲအတွင်းဗုဒ္ဓဟူးနေ့မှာပဲအပြစ်ရဆက်မှုကို9ရက်ထပ်သိုးဖို့နှစ်ပတ်တဘောတူညီလိုက်ကြတာပါ။လူထောင်ကျော်တိတ်ဆုံးခဲ့ရတဲ့တလကျော်ကြာဖြစ်ပွားနေတဲ့ပလိပခအဆုံးသတ်နိုင်ရေးတဘောတူညီချက်ရအောင်အီဂျစ်စစ်ဆန်ညိနိုင်သူတွေဘက်ကကြိုးပမ်းနိုင်ဖို့အခွင့်အလမ်းဖန်တီးပေးတဲ့အနေနဲ့9ရက်ကြာအပြစ်ခတ်ရဆက်ထားဖို့ဗုဒ္ဓဟူးနေ့မှာနှစ်ဖက်တဘောတူခဲ့ကြတာပါ။အစ္စရေးနဲ့ပါလက်စတိုင်းလက်နက်ကိုင်ဟာမတ်စ်အဖွဲ့ကြား82နာရီအကြာအပြစ်ခတ်ရဆက်မှုကုံဆုံးခါနီဗုဒ္ဓဟူးနေ့နောက်ပိုင်းမှာအစ္စရေးဘက်ကဟာမတ်စ်တို့ကရော့ကက်ဒုံးလက်နက်တွေနဲ့တိုက်ခိုက်ခဲ့တယ်လို့ဆိုပါရယ်။အပြစ်ခတ်ရဆက်မှုကို9ရက်ထပ်တိုးဖို့နှစ်ဖက်တဘောတူခဲ့ပြီးမှပဲဟာမတ်စ်တို့ဘက်ကတိုက်ခိုက်လာတဲ့အတွက်အခုလိုအစ္စရေးကလေကြောင်းကနေပြန်တိုက်ခိုက်ရတာလို့ပြောပါရယ်။မနေ့လင်းအာကြီးမှာတိုက်ခိုက်မှုတွေရပ်သွားခဲ့ပြီးအသေးအပြောက်သတင်းကိုတော့မသိရပါဘူး။အပြန်အလှန်ပစ်ခတ်မှုတွေအကြောင်းဂါဇာဒေသဘက်ကအရက်သားအများစုနဲ့အစ္စရေးဘက်ကအရက်သားနဲ့တာအချို့တည်ဆုံးခဲ့ပါတယ
်ပုံရဟန်းမင်းကြီး Francis ဟာသူ့ရဲ့9ရက်ကြာတောင်ကိုရီးယားနိုင်ငံခီးစဉ်ကိုဒီနေ့စတင်လိုက်ပြီးကိုရီးယားကျွန်းဆွယ်မှာအဓိပ္ပာယ်မရှိအင်အားပြမှုတွေနဲ့မဟုတ်ဘဲတွဲဆုံဆွေးနွေးမှုတွေကသာငြိမ်းချမ်းရေးကိုဆောင်ကြီးနိုင်မှာဖြစ်တယ်လို့မိန့်ကြားလိုက်ပါတယ်ပုံရဟန်းမင်းကြီးလိုက်ပါလာတဲ့လေရင်စိုးမျိုးတော်ကိုဒီကနေ့အစောပိုင်းစိုက်ကပ်ချိန်နဲ့တပြိုင်တည်းလောက်မှာပဲမြောက်ကိုရီးယားကပင်လယ်ထဲကိုဒုံးကျည်9စင်းပစ်လွတ်ခဲ့ပြီးတဲ့နောက်ပုံရဟန်းမင်းကြီးကအခုလိုမိန့်ကြားလိုက်တာဖြစ်ပါတယ်ပုံရမ်းမင်းကြီးကကက်သလစ်လူငယ်ပွဲတော်တစ်ခုနဲ့အတူတင်းမာမှုတွေနဲ့ကွဲပြားနေတဲ့ကိုရီးယားကျွန်းဆွယ်မှာငြိမ်းချမ်းရေးနဲ့ပြန်လည်ရင်ကြားစေရေးလူမှုစုတောင်းပွဲတစ်ခုကိုတက်ရောက်มาဖြစ်ပါတယ်ပုံရမ်းမင်းကြီးရဲ့တောင်ကိုရီးယားခီးစဉ်ဟာအခုကိုရီးယားမှာကျင်းပမဲ့ကက်သလစ်လူငယ်ပွဲတော်မှာပါဝင်ခြင်းမရှိတဲ့တရုတ်နဲ့ဗာတီကန်ကြားတင်းမာမှုကိုမီးမောင်းထိုးပြတဲ့ခီးစဉ်လည်းဖြစ်ပါတယ်ဗာတီကန်ကကန့်ကွက်မှုတွေရှိနေသည့်တိုင်အောင်တရုတ်အစိုးရကကက်သလစ်ကျောင်းတော်ကိုဆက်ပြီးထိန်းချုပ်သွားမယ်လို့ပြောဆိုထားတာဖြစ်ပါတယ်ပုံရဟန်းမင်းကြီးလိုက်ပါလာတဲ့လေရင်တရုတ်ဝေဟင်ဘော်ကပြန်တန်းနေချိန်မှာတော့ပုံရဟန်းမင်းကြီးကတရုတ်သမ္မတရှီကျင်းပင်တရုတ်ပြည်ကြီးငြိမ်းချမ်းပြီးတာယာဝါပြောဖို့ဆုတောင်းပေးတဲ့အကြောင်းသတင်းစကားပါခဲ့ပါတယ်
လူသားချင်းစာနာမှုအကူအညီတွေတည်ဆောင်လာရလို့ရုရှားကဆိုတဲ့ယဉ်နှံဟာစစ်ပွဲတွေဖြစ်နေတဲ့ယူကရိန်းအရှေ့ပိုင်းဒေသကဒွန်နက်စ်မြို့ကိုရောက်ရှိလာပါပြီ။လက်နက်ကြီးပစ်ခတ်တံတွေကြားနေရတယ်လို့ဆိုပါရယ်။ထရက်ကအစင်း300နီးပါးပါတဲ့ဒီယဉ်နှံဟာရုရှားအရှေ့တောင်ပိုင်းဗိုရိုနက်စ်မြို့ကနေဒီကနေ့ပြန်လည်ထွက်ခွာသွားတာပါ။အစောပိုင်းကတော့ယဉ်နှံမှာပါတဲ့ PC တွေနဲ့ဒီယဉ်နှံပဲနေရာမှာနောက်ဆုံးခရီးစဉ်အဆုံးသတ်မယ်ဆိုတာတွေနဲ့ပတ်သက်ပြီးမယင်မယားဖြစ်နေတာကြောင့်အဲ့ဒီမြို့မှာရပ်နားနေခဲ့ကြတာပါ။နိုင်ငံတကာချက်ချီနေအဖွဲ့နဲ့အတူပူးပေါင်းပြီးလူသားချင်းစာနာမှုအကူအညီတွေဆေးလွတ်နေတာလို့ရုရှားကပြောဆိုနေပေမဲ့ချက်ချင်းနေအဖွဲ့ကိုယ်စားလှယ်တွေကတော့ဒီယဉ်တန်းမြေမှာနောက်ဆုံးခီးဆိုင်မယ်ဆိုတာအခုဒီဘာမှသိချာရရမသိပါဘူး။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာခွက်ထက်ရေးဝါဒီတပုံတွေကိုရုရှားကလက်နက်တွေနဲ့တခြားအထောက်ပံ့တွေပေးနေတယ်လို့ဆွဆွဲထားတဲ့ယူကရိန်းအစိုးရကတော့ရုရှားဟာလူသားချင်းစာနာမှုအကူအညီအကြောင်းပြချက်နဲ့ယူကရိန်းကိုအလုံးရင်းနဲ့ကျူးကျော်ဝင်ရောက်ဖို့ကြိုးစားနေတယ်လို့တန်ညာရှိကြောင်းထုတ်ဖော်ပြောဆိုထားပါရယ်။ရုရှားကတော့ဒီဆွဆွဲချက်ဟာအတိတ်ပဲမရှိဘူးလို့ပြောပါရယ်။
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အတန်ကနေသတင်းတွေကိုဆက်လက်အတန်လွှင့်နေပါတယ်။ American ပြည်ထောင်စုအနောက်အလယ်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Missouri ပြည်နယ် St. Louis မြို့မှာလက်နက်မဲ့ဆယ်ကျော်သက်လူမဲတယောက်ကိုရဲရရှိတယောက်ကပစ်တက်လိုက်တဲ့အတွက်ဒေသခံတွေနဲ့ရဲတပ်ဖွဲ့တွေကြားတင်းမာမှုတွေဆက်လက်ဖြစ်ပွားနေပါတယ်။အမဲအများစုနေထိုင်တဲ့ Ferguson ဆိုတဲ့ရပ်ကွက်မှာ၄ရက်မြောက်အဖြစ်ဆန္ဒပြခဲ့ကြရမှာအဒီကယုံထင်းရဲတပ်ဖွဲ့ကမျက်ရည်ယိုပုံမိကိုပုံတွေတုံးခဲ့ကြပါတယ်။ပြီးခဲ့တဲ့စနေနေ့ကအသက် 18 နှစ်အရွယ် Michael Brown ဆိုတဲ့လူငယ်တေဆုံးပြီးကြတဲ့ကဒီလူ2000ကျော်ရှိတဲ့ရက်ကွက်ဟာဒေါသထွက်နေကြတာပါ Brown ဟာရဲအရာရှိနဲ့ကားထဲမှာရုံးရင်းဆန်ခတ်ဖြစ်ပြီးတေဆုံးသွားတာပါလို့ Ferguson ရဲတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့မျက်မြင်သက်သေတွေကတော့ဒီဆယ်ကျော်သက်လူငယ်နဲ့သူ့တငယ်ချင်းစတိုးဆိုင်ထဲကထွက်လာပြီးလက်မြောက်ထားတဲ့အချိန်မှာတနက်နဲ့အချက်ပေါင်းများစွာအပြစ်ခံလိုက်ရတာလို့ပြောပါတယ်တချို့ဆန္ဒပြသူတွေဟာဆန္ဒပြယုံတာမကပဲဆိုင်တွေကိုဖျက်ဆီးလူရက်ကြတဲ့အတွက်အချမ်းဖတ်အဆင့်ကိုရောက်လာကြပါတယ်အဲ့ဒီအတွက်လဲရဲတပ်ဖွဲ့ကလက်နက်အပြည့်စုံတပ်ဆင်ထားပြီးစစ်တပ်ပုံစံရင်နန်းတွေရက်ကွက်ထဲမှာချထားတဲ့အတွက်ဒေသခံတွေနဲ့ Ferguson လူပြူနိုင်ငံရေးခေါင်းဆောင်တွေအကြအခြေအနေတွေကိုပိုဆိုးလာစေခဲ့ပါတယ်အခုလိုမငြိမ်သက်မှုတွေဖြစ်နေတဲ့အတွက်ကြောင်းဖွင့်ရက်ကိုဒီကနေ့ကြာတာ break ကနေနောက်ပတ်တနင်္လာနေ့ကို Ferguson ကြောင်းတာဝန်ရှိသူတွေကပြောင်းရွှေ့ထားရပါတယ်
အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအမေရိကန်အနေနဲ့အာရှနိုင်ငံတွေနဲ့ရှေ့ဆက်ပူးပေါင်းဆောင်ရွက်ရေးအတွက်ပိုးပြီးအာရုံစိုက်ထားတယ်လို့ပြောပါရယ်ပစိဖိတ်ဒေသနိုင်ငံတွေစီသွားတဲ့ရှေ့ရက်ကြာခီးစဉ်အတွင်းအမေရိကန်ပြည်ထောင်စုကဟာဝိုင်မှာပြောဆိုခဲ့တာပါအမေရိကန်ထိပ်တန်းတန်းအရာရှိရဲ့အပြောအရသမ္မတအိုဘားမားအနေနဲ့ဝန်ကြီးကယ်ရီကိုသူ့ရဲ့တန်းတမန်အရေးနှစ်ဆတိုးလှုပ်ဆောင်မှုတိုက်တွန်းခဲ့တယ်လို့ဆိုပါရယ်အာရှနိုင်ငံများရဲ့အချက်အချာလို့ဆိုကြတဲ့တရုတ်နိုင်ငံနဲ့ပုံမပူပေါင်းဆောင်ရွက်ဖို့ကိုလည်းအဓိကရည်ရွယ်ထားတယ်လို့ပြောသွားခဲ့ပါရယ်ဝန်ကြီးကယ်ရီကဒေသအတွင်းနိုင်ငံများရဲ့တည်ငြိမ်အေးချမ်းရေးအတွက်အမေရိကန်အနေနဲ့တရုတ်နိုင်ငံနဲ့အပြုသဘောဆောင်တဲ့ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းသွားမယ်လို့ဆိုပါရယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောဆိုရမှာတော့ထူခြားတဲ့တိုးတက်မှုတွေအတွက်သူ့အနေနဲ့ဂုဏ်ယူမိကြောင်းနဲ့ဒီမိုကရေစီရေးအတွက်ရှေ့ဆက်စိန်ခေါ်မှုတွေအများကြီးရှိနေသေးတယ်လို့ဆိုပါရယ်အထူးသဖြင့်စစ်တပ်ရဲ့အခမ်းကဏ္ဍနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မြောက်ရေးပြည်တွင်းစစ်ရဲနိုင်ရေးနဲ့လူအခွင့်အရေးတို့ကိုထည့်သွင်းပြောကြားသွားပါရယ်နိုင်ငံခြားရေးဝန်ကြီးအဖြစ်စတင်တာဝန်ထမ်းဆောင်ခဲ့တဲ့အချိန်ကစပြီးဒါဟာသူ့ရဲ့6ချိန်မြောက်အာရှခရီးစဉ်ဖြစ်ပါတယ်
American ကြီးတက်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Martin Dempsey ဟာတမိုင်းတွင်မဲ့ခီးစဉ်တစ်ခုအနေနဲ့ VNN နိုင်ငံဟန်နွိုင်းမြို့တော်မှာဒီကနေ့ရောက်ရှိနေပါတယ်။ဒါဟာဖြင့် American တပ်ဖွဲ့ဝင်3သိန်းနီးပါးပါဝင်တိုက်ခိုက်ပြီး1985ခုနှစ် April လမှာဆုံးသက်ခဲ့တဲ့ VNN စစ်ပွဲကာလ1982ခုနှစ်ခဲကဆိုရင်အစိမ့်မြင့်ဆုံး American စစ်ဖက်ရရှိတဦးရဲ့ VNN ခီးစဉ်ဖြစ်ပါတယ်။ဗိုလ်ချုပ်ကြီး Dempsey ဟာ VNN ဝန်ကြီးချုပ်ငူယန်တန်တောင်းကာကွယ်ရေးဝန်ကြီးချုပ်ဖန်ကွမ်တန်းတို့နဲ့ဒီကနေ့မှာတွေ့ဆုံခဲ့ပါတယ်တကားပိတ်အစည်းအဝေးထဲကိုမဝင်ခင် Dempsey ဟာဒီခီးစဉ်ဟာသူ့အလုပ်သက်တမ်းတစ်လျှောက်မှာမှတ်မှတ်ရရဖြစ်စေမဲ့ခီးစဉ်ပါပဲလို့သတင်းတောက်တွေကိုပြောခဲ့ပါတယ် VNN ကာကွယ်ရေးဝန်ကြီးကလည်းဒီဆွေးနွေးပွဲကနေပြီးပင်လယ်ပြင်လုံခြုံရေးရှာဖွေရေးနဲ့ကယ်ဆယ်ရေးအတိတ်ကစစ်ပွဲဖြစ်ရပ်တွေကိုကြော်ဖြတ်ဖို့အတွက်စစ်တပ်ချင်းပူးပေါင်းဆောင်ရွက်မှုတိုးမြင့်နိုင်မဲ့အခြေအနေတွေကိုရှာဖွေမယ်လို့ပြောသွားပါတယ် နှစ်နိုင်ငံကြားကုန်သွယ်ဆက်ဆံရေးဟာ1995ခုနှစ်ကနေစပြီးတိုးတက်ကောင်းမွန်လာပေမဲ့ဗီယက်နမ်ကိုလက်နက်ရောင်းဖို့အမေရိကန်ကပိတ်ပင်ထားတဲ့အတွက်နှစ်နိုင်ငံစစ်တပ်အကြားဆက်ဆံရေးနှောင့်နှေးနေကြရတာပါဒီ1995ခုနှစ်စစ်ပွဲကာလတွေကတည်းကပိတ်ပင်ထားမှုကိုမကြခင်မှာပဲအမေရိကန်ပြည်ထောင်စုအနေနဲ့ဖယ်ရှားပေးမယ်လို့တွက်ဆမှုတွေလည်းရှိနေပါတယ်ဗီယက်နမ်နဲ့တရုတ်နိုင်ငံကြားရေပိုင်နဲ့နယ်နိမိတ်ဆိုင်ရာအငင်းပွားမှုရှိနေချိန်မှာအမေရိကန်စစ်ဖက်အရာရှိကြီးရဲ့အခုလိုခီးစဉ်ဖြစ်လာခဲ့တာပါ
ဘရာဇီးနိုင်ငံမှာသမရရွေးကောက်ပွဲဝင်မဲ့သူတဦးဖြစ်တဲ့အက်ဒွာဒိုကမ်ပိုစ်ကွယ်လွန်သွားတဲ့အတွက်300ကျားနိုင်ငံတော်ဝါနဲ့ကြေကွဲခြင်းအဖြစ်သတ်မှတ်ထားပါတယ်။ဒီဖြစ်ရကြောင်းအော်တိုဘာလ5ရက်နေ့မှာကျင်းပမဲ့သမရရွေးကောက်ပွဲဟာလည်းမရင်မရအခြေအနေရောက်သွားပါတယ်။မစ္စတာကမ်ပိုစ်နဲ့သူ့ရဲ့မဲဆွယ်စည်းရုံးရင်အဖွဲ့ဝင်အတော်တော်များများလိုက်ပါတဲ့ပုဂ္ဂလိကပိုင်လေယာဉ်ဟာရီယိုဒီဂျနေရိုမြို့ကနေဆန်တိုစိတ်ကန်ကန်ယိုရန်မြို့စီအသွားရာတီဥတုဆိုးနေတဲ့အချိန်မှာဆင်းမို့ကြိုးစားရင်ဗိုလ်ထူးနေကလူနေရပ်ကွက်တစ်ခုထဲပြတ်ကျသွားခဲ့တာပါ။ကမ်ပိုစ်ဟာအာတက်ဖွဲ့မျိုးလင့်ချက်အပြည့်နဲ့အနာဂတ်ရှိခဲ့သူတဦးဖြစ်ပါတယ်လို့ဘရာဇီးသမ္မတကဆိုပါတယ်။ဘရာဇီးဥပဒေအရကမ်ပိုစ်ရဲ့ဒုတိယသမ္မတကိုယ်စားလှယ်လောင်းဖြစ်သူပဝန်ကျင်ရဲ့ယာဝန်ကြီးဟောင်းမာရီယာဆီလ်ဗာဟာနောက်ဆက်ရက်အတွင်းသမ္မတကိုယ်စားလှယ်လောင်းဖြစ်ရွေးကောက်ပွဲဝင်နိုင်မှာဖြစ်ပါတယ
်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုငင်းချမ်းနဲ့နန်းလောင်တို့ကြီးညာပေးခဲ့ကြတာပါ။စောစောတုန်းကနိုင်ငံတကာသတင်းတွေဖတ်နေတဲ့အချိန်မှာစက်ပိုင်းဆိုင်ရာချုပ်ရင်းချက်ကြောင့်အတန်ဖိုင်တစ်ခုမှားယွင်းထုတ်လွှင့်မခဲ့မိတဲ့အတွက်လည်းအနုညွတ်တောင်းပန်ပါတယ်ရှင်။အခုဆက်ပြီးတော့တောင်တရုတ်ပင်လယ်အရေးသတင်းလွှာကိုပြောပြပေးပါမယ်။တောင်တရုတ်ပင်လယ်အတွင်းမှာနယ်မြေပိုက်ဆိုင်မှုအငင်းပွားနေတာတွေဟာဒေသတွင်းတနိုင်ငံနဲ့တနိုင်ငံချိတ်ချောက်နေတဲ့အဆင်တင်မကပဲအပြည့်ပြည့်ဆိုင်ရာဥပဒေတွေကိုဘလောက်အထိလိုက်နာမှုရှိသလဲဆိုတဲ့အချက်ကိုပါဖော်ညွှန်းနေတဲ့အတွက်ဖြည့်ရှင်းနိုင်ဖို့အရေးကြီးတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်သတင်းတစ်ပတ်ကြာအာရှခရီးစဉ်ပြီးဟာဝိုင်ကျွန်းမှာဂျွန်ကယ်ရီကအခုလိုပြောခဲ့တာပါ VOA သတင်းတောက်စကော့တ်စတန်ရဲ့သတင်းလွှာကိုတော့ဦးတန်းလွင်ထွန်းကပြောပြပေးပါမယ်ရှင်
တောင်တရုတ်ပင်လယ်ဒေသတွင်းမှာရေနံနဲ့ဓာတ်တူရှာဖွေတူးဖော်ခွင့်ငါးဖန်းခွင့်စရာရီနဲ့ပတ်သက်ပြီးအငင်းပွားနေတာတွေဟာပိုပြီးအခြေခံကျတဲ့ဥပဒေရေးရာပြဿနာတွေဖြစ်တဲ့အချုပ်အခြာပိုင်ဆိုင်မှုဖြတ်သန်းသွားလာပိုင်ခွင့်စရာရီကိုဖော်ညွှန်းနေတယ်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပ
ါဗျာ။ဂ
ျွန်စုလေးတွေတန်တာကြောက်တန်းတွေပိုင်ဆိုင်ကြောင်းနဲ့နောက်ဆက်တွဲစီးပွားရေးလုပ်ငန်းအကျိုးအမြတ်တွေကိုကြည့်ပြီးအငင်းပွားနေရတယ်ဆိုပေမဲ့ဒီပြဿနာတွေအားလုံးဟာတကမ္ဘာလုံးနဲ့သက်ဆိုင်တဲ့စီမင်းစည်းကမ်းစံနှုန်းတွေအပြင်အပြည်ပြည်ဆိုင်ရာဥပဒေကြောင်းတွေပေါ်ဘယ်လိုဆက်ရောက်လာမလဲဆိုတဲ့အနေအထားရှိပါလား
။ဒီဒေသဟာကမ္ဘာပေါ်မှာရေကြောင်းတွာလာမှုအများဆုံးနေရာတစ်ခုဖြစ်ပါတယ်။တရုတ်ကန်ယိုဒန်းဆောင်စစ်တင်မောတွေနဲ့ဗီယက်နမ်ဖိလစ်ပိုင်တင်မောတွေကြားပြည်ပခါတွေမကြသေးခင်ကဖြစ်ပွားခဲ့ပြီးအင်ဒိုနီးရှားမလေးရှားဘရူနိုင်းထိုင်ဝမ်စတဲ့နိုင်ငံတွေကလည်းပိုင်ဆိုင်မှုတွေကိုအသီးသီးကြီးညာထားပါတယ်။ဒီအခြေအနေကိုအမေရိကန်တရုတ်အပြုသဘောဆက်ဆံမှုတွေနဲ့အတူထိမ့်ညှိထားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဂျွန်ကယ်ရီကပြောပါတယ
် President Obama
အရှတ်ဒီသားမှာကြီးပွားချမ်းသာတဲ့ငြိမ်းချမ်းတည်ငြိမ်မှုကိုလူလာတဲ့တရုတ်နိုင်ငံအဖြစ်ပေါ်ထွက်လာမှုကိုကြိုဆိုကြောင်းသမ္မတ Obama ရှင်းရှင်းလင်းလင်းပြောထားပြပါပြီတရုတ်နိုင်ငံအနေနဲ့အာရှနိုင်ငံကဘာတစ်ခွင်မှာတာဝန်သီးသီးနဲ့စီးပွားရေးလုံခြုံရေးဆိုင်ရာစံနှုန်းစည်းမျဉ်းတွေကိုထောက်ခံပံ့ပိုးသွားမှာလည်းဖြစ်ပါတယ်
တရုတ်နိုင်ငံနဲ့မဟာဗျူဟာအရာအပြိုင်ဆိုင်ထိတိုက်တွေ့နေရတဲ့အခြေအနေကိုဝါရှင်တန်ကမလိုလားပါဘူးလို့လည်းဂျွန်ကယ်ရီကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာကျင်းပခဲ့တဲ့ ARF အာရှလုံခြုံရေးဆိုင်ရာဆွေးနွေးပွဲအတွင်းမှာတော့ဒေသတွင်းရန်လိုတဲ့အပြုအမူတွေရပ်ဆိုင်းထားဖို့ဆိုတော့အမေရိကန်ရဲ့အဆိုပြုချက်စကလုံးကိုတော့တရုတ်နိုင်ငံကလက်မခံဘဲခြေဖြတ်နိုင်ခဲ့ပါတယ်။ဒါဟာဒေသတွင်းမှာတန်တမန်ရေးစစ်ရေးအခြေခံမဟာမိတ်တွေနဲ့ခွာကင်ထားနိုင်ရမယ်ဆိုတော့ American Pivot မူဝါဒကိုထိခိုက်စေခဲ့တယ်လို့ American Enterprise Institute ရဲ့လေလာသုံးသပ်သူ Michael Austin ကပြောပါတယ်
။အရှတ်ဒေသအတွင်းရေပြင်ပိုင်နက်ပုံစံတွေပြောင်းလဲလာတာတွေကိုကြည့်ပါ။ပိုင်နက်မကျူးလွန်အားဆိုပြီးတရုတ်နိုင်ငံကအတင်းချက်နယ်မြေချဲ့လာနေတာတွေကိုကြည့်ပါ။ဒါတွေကိုဘာမှမလုပ်နိုင်ပါဘူး။ American ရဲ့ Pivot မဟာဗျူဟာဘလောက်အရေးပါတယ်ဆိုတာဒါတွေကညွှန်ပြနေပါတယ်
။ American တက္ကသိုလ်ရဲ့ပမောက္ခ Hillary Mann Lever ကလည်းတရုတ်နိုင်ငံဟာအမေရိကန်ရဲ့အာရှဒေသဆိုင်ရာမူဝါဒအားနည်းချက်တွေကိုပိုပြီးတိတာပေါ်လွင်လာစေတဲ့အထိတွန်းပို့နေပြီးအမေရိကန်ရဲ့အကူအညီကိုမျှော်နေတဲ့ဖိလစ်ပိုင်နဲ့ဗီယက်နမ်လိုနိုင်ငံမျိုးတွေကိုတောင်အမေရိကန်ကအကူအညီမပေးနိုင်ကြောင်းပြသဖို့လုပ်နေရတယ
်။အမေရိကန်အနေနဲ့တကယ်တမ်းမှာသူတို့အတွက်အကျိုးမရှိတဲ့တောင်တရုတ်ပင်လယ်အတွင်းကကိစ္စမျိုးအတွက်စီးရဲအရာဘာမှဝေလုံမှာမဟုတ်ဘူးဆိုတဲ့အချက်ကိုပေါ်လွင်လာအောင်တမင်ကိုရည်ရွယ်ပြီးတရုတ်နိုင်ငံကမဟာဗျူဟာချဆောင်ရွက်နေတာပါ။
နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့အမေရိကန်အစိုးရအနေနဲ့အာရှဒေသအတွင်းမှာကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုစံနှုန်းတွေကိုမြှင့်တင်ဖို့လှုံ့ဆော်နေပါကြောင်းစစ်ရေးတန်တမန်ရေးနီးလန်းတွေမကပဲ ဆုံးဦးထွင်လှုပ်ဆောင်သူတွေတာဝန်သည့်လုပ်ငန်းရှင်တွေနဲ့အတူအမျိုးသားအကျိုးစီးပွားတွေကိုတိုးတက်အောင်လှုပ်ဆောင်သွားနိုင်လိမ့်မယ်လို့ယုံကြည်ကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ
။တောင်တရုတ်ပင်လယ်ရေးဦးတန်းလွင်ထွန်းပြောပြခဲ့တာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာဘက်ကိုအလှည့်ပေးပါဦးမယ်ရှင်။မန္တလေးတိုင်းပြည်ဦးလွင်ခရိုင်တွင်ကကြေးရွာတရွာမှာဒေသခံရွာသားတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားမှာရုံရင်ဆန့်ခတ်ဖြစ်ခဲ့ပြီးတနတ်ပစ်ဖောက်မှုတချို့လည်းရှိခဲ့ပါတယ်။ဒီပစ်ခတ်မှုတွေမှာအ ਨੇ စုံတဦးတနတ်ဒဏ်ရာရသွားတယ်လို့လည်းဒေသခံတဦးကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကပြောပြပေးပါမယ်ရှင်
။မန္တလေးတိုင်းစင်ကူမြို့နယ်ညောင်ဝင်းကြေးရွာကရွာသားတွေဟာလွန်ခဲ့တဲ့နှစ်40ကျော်ကစစ်တပ်ပိုင်မြေဖြစ်သိမ်းယူထားတဲ့မြေတွေကိုပြီးခဲ့တဲ့ဇွန်လကစပြီးပြန်လည်ထွန်းရက်စိုက်ပျိုးကြတာကြောင့်ရွာသား15ဦးဟာတရားစွဲဆိုခံရတာပါဒီရွာသားတွေကိုဩဂုတ်လ14ရက်နေ့မနေ့ပိုင်းမှာပဲညောင်ဝင်းကြေးရွာထဲမှာအာဏာပိုင်တွေကဝင်းရောက်ဖမ်းဆီးဖို့အတွက်ကြိုးစားခဲ့တာကြောင့်ရဲတွေနဲ့ရွာသားတွေကြားတင်းမာမှုတွေဖြစ်ပြီးရုံရင်းဆန့်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်ရဲတွေကတောင်သူတွေကိုဖမ်းဆီးဖို့အတွက်ကြိုးစားရင်တနက်တွေနဲ့ပြစ်ခတ်မှုတွေကြောင့်တောင်သူတဦးထိမှန်သွားခဲ့ကြောင်းရဲတွေဖမ်းဆီးခေါ်ဆောင်သွားတာကိုခံခဲ့ရတဲ့ရွာသားဦးမြင့်ကြီးကပြောပြပါတယ
်ရဲဝင်လာတဲ့ပုံစံက200ကျော်လောက်ဝင်လာပါတယ်လူစုခွဲပြီးဝင်လာတဲ့စထာနာသည်စထာနာသည်ဒါနဲ့တော့ဘာလို့ဝင်ခါနာပါခင်ဗျကျွန်တော်တို့အရင်တိုင်ကျဖွင့်ထားတဲ့လူတွေပေါ့ဗျာဟိုလိုပြောမယ်ဆိုရင်တော့နောက်ခါနာကျွန်တော်တယောက်တည်းပဲမိသွားတယ်ခင်ဗျာတရွာလုံးအုံကြွသွားတာပါပဲခင်ဗျာတရွာလုံ
းဟုတ်ကဲ့
အုံကြွပြီးတော့သူတို့ကိုဝိုင်းထားလိုက်တာပါခင်ဗျာကျွန်တော်ကဖမ်းသွားတာနန်းဆေးုံကြီးမြေပါခင်ဗျာတနက်နဲ့မှန်တဲ့မျိုးသမီးကတော့ဖမ်းကျင်လူကျန်တော်တွေရိုက်ခိုင်းရတာ၄ငယ်၆ယောက်က
သူပြန်လဲလွတ်မြောက်လာတာကတော့ရွာထဲမှာရဲအင်အား30ကျော်ကျန်နေပြီးရွာသားတွေဘက်ကလည်းရဲတွေကိုပြန်လဲပိတ်ဆို့ထားတာကြောင့်လို့လဲဦးမြင့်ကြီးကဆိုပါတယ်
။လာဖားတော့တာကလက်မှတ်ရဲတခန်းတွေကိုခေါ်တော့ပါတယ်ခင်ဗျာ။ခေါ်တော့ပြီးတော့သူတို့30နဲ့6ယောက်ကိုရွာကပိတ်မိထားတဲ့ရဲ
ဟုတ
်ကဲ့30 6ယောက်ကိုလွတ်ပေးမယ်ဒီဦးမြင့်ကြီးကိုလွတ်ပေးရင်အဲ့လိုတောင်းဆိုတာနဲ့ကျွန်တော်ကိုလွတ်ပေးပါတယ်ခင်ဗျာလာပို့တာပါခင်ဗျာ။ရဲတွေကဘုံကြီးကျောင်းနဲ့ပိတ်မိတာကကျွန်တော်တို့ကြီးရွာကတနက်နဲ့မှန်နဲ့ပြစ်ချက်ရဲကျွန်တော်တို့ရွာကတိုင်တဲ့လူတွေရဲ
့အုပ်က
ြီးတွေကပြစ်ထင်းမင်းနေတယ်ခင်ဗျာမင်းနေတယ်ခင်ဗျာပြေရွာအုပ်ချုပ်ရင်မှုအုပ်ချုပ်ရဲ့ခွက်ပြေးလို့ဘုံကြီးတွေကဝင်ပြီးတော့လူတို့ကိုထိမ့်ပြီးတော့သူတို့ကိုစစ်ပေးနေပါတယ်ခင်ဗျာပြင်းများနေတာပေါ့လမ်းစပြပြီးတော့ထွက်ပြေးဆိုတော့ဒီကိုလာဖမ်းတာ15ယောက်ကိုလာဖမ်းတာလမ်းစလေးတွေလိုက်ပြခိုင်းပြီးသူကထွက်ပြေးတာ
ညောင်ဝင်းရွာကတောင်သူတွေပိုင်ဆိုင်တဲ့လယ်မြေတွေကိုလွန်ခဲ့တဲ့နှစ်40ကျော်ကတည်းကမန္တလေးထောက်ပို့တက်111ကသိမ်းယူခဲ့ပြီး Great Wall ကုမ္ပဏီကိုအငှားပြန်ချခဲ့ကြောင်းလွှတ်တော်ကို2012ခုနှစ်ကတည်းကတင်ပြတောင်းဆိုမှုတွေလုပ်ခဲ့ပေမဲ့ထူးခြားမှုတွေမရှိခဲ့ဘူးလို့လည်းတောင်သူဦးမြင့်ကြီးကဆိုပါတယ
်မန္တလေးထောက်ပို့နဲ့ပို့ဆောင်ရေးတက် 1 to 1 ကသိမ်းတာပါခင်ဗျသိမ်းတာက42နှစ်ရှိပါပြီခင်ဗျကျွန်တော်တို့2012ကလည်းတောင်းဆိုလာတာခင်ဗျပို့ရောက်ပါလေခင်ဗျလွှတ်တော်လေးကြီးလွတ်တော်ကလည်းဘာမှမလုပ်ရပါဘူးခင်ဗျာဌာနကောင်ဆိုင်ရာအကုန်လုံးလွတ်ပါတယ်ခင်ဗျာလုတ်သွားတာက1 to 1လို့လာပြောတာပါခင်ဗျာဂရေရောဥတည်မောင်ကို1 to 1ကချပေးတယ်
ပြည်တော်စုလွှတ်တော်မြေယာစုံစမ်းစစ်ဆေးရေးကော်မရှင်တွင်ရမှုဦးသိန်းထွန်းကတော့မြေယာအမှုခင်းနေတဲ့ပတ်သက်လို့တိုင်စာပေါင်း6000ကျော်တဲက400ကျော်ကသာအစိုးရဘက်ကဖြည့်ရှင်းပေးခဲ့တာကြောင့်မိုးမကြမီလယ်သမားတွေထွန်းရက်ဆိုင်ပြိုးနိုင်အောင်အ мян ဆုံးဖြည့်ရှင်းပေးဖို့အတွက်လွှတ်တော်မှတင်ပြထားတယ်လို့လည်း VOA ကဆက်သွယ်မေးမြန်းစင်မှာပြောပြခဲ့ပါတယ်မြန်မာစစ်တပ်ကတော့သူတို့သိမ်းထားတဲ့လယ်မြေတချို့ကိုပြန်လည်ဆွတ်လွတ်မှာဖြစ်ကြောင်းပြောဆိုခဲ့ပြီးတချို့မြေတွေကိုတော့ပြန်လည်ပေးအပ်မှာမဟုတ်ကြောင်းကိုလည်းပြောဆိုထားတာပါညောင်ဝင်းရွာရဲ့နောက်ဆုံးအခြေအနေအရကတော့ရဲအင်အား30ကျော်ကိုရွာကတန်ဃာတွေကတောင်သူတွေဘက်ကနစ်နာမှုတွေအတွက်ခေါ်ယူညှိနှိုင်းခဲ့ပြီးတဲ့နောက်ပြန်လည်လွှတ်ပေးခဲ့တယ်လို့ရွာပတ်လည်တလျှောက်တက်ဆွဲထားတဲ့ရဲကင်းများလည်းပြန်လည်ဆုတ်ခွာသွားပြီဖြစ်ပါတယ်ရှင်
မရေးမှာတင်ပြခဲ့တာပါရှင်အခု2014ကြားဖြတ်နဲ့2015ရွေးကောက်ပွဲတွေအတွက်လက်ရှိအာဏာရပါတီရဲ့ပြင်ဆင်ထားမှုအခြေအနေကိုပြောပြပေးပါမယ်လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အဖွဲ့ဝင်အင်အားဟာသတင်းပတ်စင်တိုင်းတောင်းနဲ့ချီတိုးမြလာနေပြီးအခုဆိုရင်ပါတီဝင်အင်အား၄သန်းနီးပါးရှိလာပြီဖြစ်တဲ့အကြောင်းပါတီဒုတိယဥက္ကဋ္ဌကအတည်ပြုပြောကြားပါတယ်။ဒါအပြင်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့2014ကြားဖြတ်ရွေးကောက်ပွဲတွေမှာသာမက2015ရွေးကောက်ပွဲအတွက်ပါအင်တိုက်အားတိုက်ပြင်ဆင်ထားတဲ့အကြောင်းကိုလည်းပြောခဲ့တာပါအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံရဲ့လက်ရှိအာဏာရပါတီကြီးဖြစ်တဲ့ပြည်ထောင်စုကြံခိုင်ရဲ့ဖွံ့ဖြိုးရေးပါတီဟာဒီနှစ်နဲ့လာမယ့်နှစ်ရွေးကောက်ပွဲတွေမှာပါဝင်ဖို့ခြေလှမ်းပြင်ဆင်မှုတွေရှိနေပါပြီ။2014ကြားပဲရွေးကောက်ပွဲနဲ့2015အထွေထွေရွေးကောက်ပွဲတွေမှာအာဏာရပါတီအနေနဲ့မဲဆန္ဒနဲ့အားလုံးနှိမ့်ပါမှဝင်ရောက်ရှင်ပြိုင်မှုအသင့်ဖြစ်နေပြီလို့ USDP ပါတီဒီမိုကရာဦးထင်းဦးက VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါရတယ်။ဒီနေ့ထဲမှာကျင်းပမဲ့ဂျာဗက်ရွေးကောက်ပွဲအတွက်လည်းရွေးကောက်ပွဲကော်မရှင်ကလွှတ်တော်ကိုယ်စားလှယ်လောင်းတွေအတွက်အမည်စရင်းတောင်းရင်ပေးဖို့အသင့်ရှိနေပြီလို့သူကပြောပါတယ်
။အကုန်လုံးဝင်မယ်။ဟုတ်ဝင်မယ်။ကျွန်တော်တို့ဂျာဗက်ရွေးကောက်ပွဲကငွေရင်းကလုံးမယ်လို့ကျွန်တော်ကမှန်းပြီးတော့မှကိုယ်စားလှယ်ကတော့ကျွန်တော်တို့ရွေးထားပါတယ်။ရွေးထားတဲ့ဆိုပေမဲ့ကျွန်တော်တို့ဟိုကော်မရှင်ကနေဒီအမည်စရင်းတွေတောင်းတော့မှပဲအဒီဖြစ်တော့မှာပေါ့နော်။ဒီကြားထဲမှာတော့ကျွန်တော်တို့ကပုံမှန်လုပ်တဲ့လုပ်ငန်းရှိပါတယ်။ပုံမှန်ဆိုတာဂျာဗက်ရွေးကောက်ပွဲလုံးမဲ့နေရာတွေမဟုတ်ပါဘူးနေရာတိုင်းမှာဖွံ့ဖြိုးတိုးတက်မှုရအောင်လုပ်ရမယ်ဆိုတော့ပုံမှန်လုပ်ငန်းတွေရှိပါတယ်နော်အဲ့တော့ပုံမှန်လုပ်ငန်းတွေနဲ့ပုံမှန်လုပ်ငန်းတွေရဲ့အဲ့ဒီပုံမှန်လုပ်ငန်းတွေရဲ့ဖွံ့ဖြိုးတိုးတက်မှုလုပ်ငန်းတွေကတော့ကျွန်တော်တို့အများအားလုပ်ပါတယ်နော်
2010ကာလကစလို့ပါတီကြီးတစ်ခုအနေနဲ့အသက်ဝင်လာခဲ့တဲ့ပြည်ခိုင်မျိုးပါတီဟာပါတီဝင်အင်ဟာလည်းတပတ်တပတ်တည်သာတိုးနေပြီးတော့လက်ရှိချိန်မှာပါတီဝင်ဥယေဟာမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဆို၄သန်းနီးပါးရှိနေပြီလို့ဦးထေးဦးကပြောပါတယ
်အဲသူကတပတ်တပတ်ကိုတောင်းငန်းနဲ့တင်ငန်းကြားထဲမှာတက်တယ်။ဒါမှမဟုတ်အဲဒီဥစ္စာနဲ့ပတ်သက်လို့ကျွန်တော်တို့စီစစ်တာပေါ့နော်။ဟိုရှောက်လာတွေတော့ဟိုမာရီကတော့ရှိနေကြတာပေါ့။ဒါနဲ့စီစစ်ပြီးလုတ်ပြီးတဲ့ဟိုကပ်ပြားထုတ်ပြီးတာတော့အဲ့လောက်ထုတ်ပြီးနိုင်တယ်။အဲကျွန်တော်တို့ဥစ္စာလောက်ရှိပြီခင်ဗျာ၄သန်းကျော်တော့ရှိသွားပါပြီ
။ပြည်ကမျိုးပါတီအနေနဲ့2014နဲ့2015ရွေးကောက်ပွဲတွေမှာတက်ဆိုင်ရမဲဆန္ဒနယ်တွေအလိုက်အနိုင်ရဖို့မျှော်လင့်ချက်ဘလောက်ရှိတယ်လဲဆိုတာကိုစစ်တမ်းကောက်ကြည့်တဲ့အခါမှာရခိုင်တို့တော်များများအားကောက်နေကြအောင်တွေးရတယ်လို့လည်းသူတို့ကောက်ခံတဲ့စစ်တမ်းတွေကသိရတဲ့အကြောင်းဦးထေးဦးကပြောပါတယ်။
အဲ့အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့တခြားဖွဲ့စည်းတွေကလည်းစစ်တမ်းကောက်တာတွေရှိပါတယ်ကျွန်တော်တို့ကိုယ်တိုင်လည်းစစ်တမ်းကောက်တာတွေရှိပါတယ်အနောက်တကကျွန်တော်တို့ကိုယ်တိုင်လည်းနေပြည်တော်မှာဆင်းပြီးတော့မှနော်နေပြည်တော်မှာဆင်းပြီးပြည်သူတွေနဲ့ထိတွေ့တဲ့အပိုင်းတွေလည်းရှိပါတယ်အနောက်တကဟိုနေပြည်တော်မှာရှိနေတဲ့ဥပမာကျေးလက်ဒေသတို့ရက်ွက်တို့မှာရှိတဲ့စီယုံရင်မှုတွေကလည်းပဲသူတို့နေပြည်တော်မှာသူတို့ကိုယ်တိုင်နေတာဖြစ်တဲ့အတွက်အဲ့ဒီအဖွဲ့တွေနဲ့လည်းထိတွေ့နေတာတွေလည်းအများကြီးပါပဲအနောက်ကလည်းဟိုကျွန်တော်တို့နဲ့မိတ်ဆက်ဖြစ်နေတဲ့အဖွဲ့အစည်းတွေပေါ့လူမျိုးရေးသေးဘွားတွေရှိတဲ့ပါတီတွေလည်းရှိပါတယ်အဒီအဖွဲ့တွေရှိရလဲကျွန်တော်တို့သတင်းတွေရပါတယ်အရတဲ့လောက်ကတော့အချိန်တွေတော့ကောင်းပါတယ်နော်ကောင်းပါတယ
်လက်ရှိချိန်မှာတော့ပြည်ခိုင်မျိုးပါတီအနေနဲ့မဲဆွယ်စီရင်ကာလမဟုတ်ပေမဲ့လည်းဒေသဆိုင်ရာဖွံ့ဖြိုးရေးလုပ်ငန်းတွေကိုတော့တစ်ပိုင်းတစ်ပိုင်းလှုပ်ဆောင်နေပြီးတော့ဒီလိုဆောင်ရွက်ချက်တွေကရွေးကောက်ပွဲကာလမှာအဆုံးဖြတ်ဖြစ်လာနိုင်မဲ့သဘောရှိတယ်လို့လည်းသူကဆိုပါတယ
်အဲကျွန်တော်တို့ကတော့အဓိကဒီကောက်ပွဲနဲ့ဆက်လို့ရှိရင်တော့ပြည်သူတွေအကျိုးရှိတဲ့လုပ်ငန်းကိုအများအားလုပ်နိုင်မှာပါပဲ။အဲဒီလုပ်နေတဲ့ဥစ္စာတွေဒီပြည်သူရဲ့ယုံကြည်မှု။နောက်ပြည်သူကနေပြီးတော့မှဒါကိုသဘောကျတယ်ဆိုရင်ဒီကောက်ပွဲဆိုတာလည်းလူလျောက်ဖြစ်သွားမှာပဲလေ။ဒါကတော့ကျွန်တော်တို့ရဲ့ပါတီမူပဲလေ။ပါတီမူဆိုတာကတော့ပြည်သူတွေရဲ့အကျိုးအတွက်ကိုအကျိုးရှိတဲ့လုပ်ငန်းတွေကိုကိုယ်နိုင်သလောက်ဝင်လုပ်မယ်။ကိုတန်းနိုင်တဲ့ဘက်ကနေဝင်ပြီးလုပ်မယ်။အဲနောက်ကကိုမလုပ်နိုင်ဘူးဆိုလို့ရှိရင်လည်းကျွန်တော်တို့အဲစေနာရှင်နေနဲ့ကျွန်တော်တို့ရှာပြီးလုပ်မယ်အဲ့ဒါမှမရဘူးဆိုလို့ရှိရင်လည်းကျွန်တော်တို့ကတချို့ကိစ္စတွေကြတော့နိုင်ငံတော်ကိုတင်ပြပြီးကျွန်တော်တို့လုပ်တာရှိတာပေါ့နော်
နိုင်ငံတော်အင်ဂျင်တိုင်းနဲ့ဖွံ့ဖြိုးရေးကောင်စီဆေးဆွဲရတဲ့ကဖွဲ့စည်းခဲ့တဲ့ပြည်ထောင်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးအသင်းကို2010ရွေးကောက်ပွဲကာလမှာပြည်ထောင်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဆိုပြီးတော့အသွင်ပြောင်းခဲ့တာလည်းဖြစ်ပါတယ်ဆေးဆွဲရတဲ့တုန်းကပြည်ခိုင်မျိုးအသင်းကိုတည်ထောင်ခဲ့ချိန်ကအသင်းမဝင်မနေရဆိုတဲ့ပုံစံနဲ့အင်အားစုဆောင်းတာမျိုးတွေရှိခဲ့ပေမဲ့လက်ရှိချိန်မှာတော့ပြည်ခိုင်မျိုးပါတီဝင်မယ်ဆိုရင်အခွင့်အရေးအချို့ရရှိနိုင်တဲ့အချက်တွေရှိလို့ပါတီဝင်ကြသူတွေရှိနေတယ်ဆိုပြီးတော့လည်းပြောဆိုမှုတွေရှိနေပါတယ်2010ရွေးကောက်ပွဲမှာပြည်ခိုင်မျိုးပါတီဟာတနိုင်ငံလုံးတိုင်းတာနဲ့နိုင်ရခဲ့ပြီးတော့အစိုးရဖွဲ့နိုင်ခဲ့တယ်လို့ပြည်သူ့တော်မှာလည်းလွတ်တော်ကိုယ်စားလှယ်အင်အားများစွာနဲ့ယက်တည်နေတဲ့ပါတီလည်းဖြစ်ပါတယ်။စေအစိုးရလက်ထက်ကဝန်ကြီးချုပ်ဟောင်းလည်းဖြစ်အခုလက်ရှိသမ္မတလည်းဖြစ်နေတဲ့သမ္မတဦးသိန်းစိန်ကပါတီဥက္ကဋ္ဌဖြစ်နေအရင်ကတာဝန်ယူခဲ့ပြီးတော့စေအစိုးရလက်ထက်ကဝန်ကြီးဟောင်းနေနဲ့ပြည်ခိုင်မျိုးပါတီကိုပြန်လည်ဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်။ပြည်ခိုင်မျိုးပါတီဥက္ကဋ္ဌတာဝန်ကိုစေအစိုးရလက်ထက်ကဗိုလ်ချုပ်ကြီးဟောင်းတဦးလည်းဖြစ်လက်ရှိချိန်မှာတော့ပြည်သူ့တော်နိုင်ငံကဖြစ်တဲ့သူတော်ဦးရွှေမန်းကဥက္ကဋ္ဌဖြစ်နေဦးဆောင်နေရလည်းဖြစ်ပါတယ်ခင်ဗျာ
။ကိုအောင်ရဲမမောင်စုံစမ်းတင်ကိုအောင်ရဲမောင်မောင်စုံစမ်းတင်ပြခဲ့တာပါရှင်မြန်မာပြည်သတင်းဆောင်ပါတွေရန်နာပြီးဘရာဇီးနိုင်ငံဘက်ကခင်မီလူမှုအတိုင်းဝိုင်းနဲ့အဆက်အသွယ်မရှိသေးတဲ့တိုင်းရင်းသားလူမျိုးနွယ်စုတစုအကြောင်းကိုပြောပြပေးပါဦးမယ်ဌာနေတိုင်းရင်းသားတွေကိုအကာအကွယ်ပေးနိုင်ဖို့ကမ္ဘာတဝန်းကြိုးပမ်းနေကြတာမှာဘရာဇီးနိုင်ငံကတော့လူမှုအတိုင်းဝိုင်းနဲ့အဆက်ပြတ်နေတဲ့မျိုးနွယ်စုတစုကိုမကြခင်ကပဲတွေ့ရှိခဲ့ကြပါတယ်လူမှုတိုင်ဝိုင်းနဲ့တကားမှာကိုအဆက်ဆံမရှိသေးတဲ့ဌာနေတိုင်းရင်းသားတချို့ကိုလည်းဘရာဇီးဆိုရကထူးထူးခြားခြားမှတ်တမ်းတင်နိုင်ခဲ့ကြတာပါအပြည့်စုံကိုတော့ AP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးတော့ကိုအောင်လွင်ဦးကပြောပြပေးမှာပါရှင
်လူတိုင်ဝိုင်းနဲ့ဆက်ပြတ်နေတဲ့ဌာနေတိုင်းရင်းသားတွေကိုဓာတ်ပုံဗီဒီယိုနဲ့တကွာမှတ်တမ်းတင်နိုင်တာမျိုးကတော့ရှာရှာပါပါပါဒါပေမဲ့လည်းပြီးခဲ့တဲ့ဇွန်လတည်းကတော့ပီရူးနိုင်ငံနဲ့နယ်စပ်ဘရာဇီးနိုင်ငံအမဇွန်တောဆက်ကရွာတရွာကိုချင်းကပ်လာတဲ့လူမျိုးစုဝင်တချို့ကိုဗီဒီယိုရိုက်ကူးမှတ်တမ်းတင်နိုင်ခဲ့ကြပါတယ် အခြေချနေထိုင်နေတဲ့တိုင်းရင်းသားရွာတီရွာကိုလေးမြလက်နက်တွေကင်ဆောင်ထားတဲ့ဌာနေတိုင်းရင်းသားလူငယ်9ယောက်ရောက်လာခဲ့ကြတာပါလူမျိုးစုတွေကိုကာကွယ်ဆောက်ရှောက်နိုင်ဖို့လှုပ်ရှားနေတဲ့ Survivor International အဖွဲ့ကစာရာဒီရှန်ကာကတော့မှတ်တမ်းထဲမှာတွေ့ရတဲ့သူတွေဟာလူတိုင်းဝိုင်းနဲ့အဆက်ပြတ်နေတဲ့ဌာနေတိုင်းရင်းသားတွေလို့ပြောပါတယ်
There are around 100 uncontacted tribes in the world today
ဒီကနေ့ကမ္ဘာပေါ်မှာလူတွေနဲ့အဆက်ပြတ်နေတဲ့လူမျိုးစုပေါင်း100လောက်ဟာနိုင်ငံပေါင်းစုံမှာပြန့်နှံ့နေပြီးတော့အများစုကတော့ဘရာဇီးနိုင်ငံမှာရှိကြပါတယ်လူတွေနဲ့အဆက်ပြတ်နေတဲ့ဌာနေတိုင်းရင်းသားတွေကမ္ဘာပေါ်မှာအများဆုံးရှိတာကတော့ဘရာဇီးနိုင်ငံအမေဇုန်တောအနောက်ပိုင်းမှာပါဘရာဇီးတနိုင်ငံထဲမှာလူသူနဲ့အဆက်ပြတ်နေတဲ့လူမျိုးစုပေါင်း80လောက်ရှိမယ်လို့ခန့်မှန်းထားပါတယ
်ဘရာဇီးနိုင်ငံမှာဘာသာစကားပေါင်း249မျိုးနဲ့လူမျိုးစုပေါင်း305မျိုးရှိမယ်လို့လည်းယူဆထားကြတာပါဘရာဇီးနိုင်ငံကဌာနေအိန္ဒိယလူမျိုး9သိန်းလောက်မှာ၃ပုံတပုံကတော့အမဇုန်တောထဲမှာနေထိုင်ကြပါတယ်ဒီကနေ့အချိန်မှာတော့ဌာနေတိုင်းရင်းသားတွေဟာရီယိုဒီဂျနေရိုမြို့ကိုရောက်ရှိလာပြီးအမဇုန်တောနဲ့ထဲကရှက်ရှက်ပါပါစေဘဝင်အပင်တွေသူတို့တည်ထားသမျှဘူးသုဒ္ဓတွေကိုလည်းမျှဝေနေကြတာပါဌာနေတိုင်းရင်းသားကျောင်းဆရာအစ်စေးကာစီနိုကတော့ဘဝတူတိုင်းရင်းသားတွေကိုကူညီခြင်းနဲ့လို့ပြောပါတယ
်ဒီ nosso compromisso se parece nossa frente esses parentes nós pega
ဒီလူတွေကျွန်တော်တို့ရှိကိုရောက်လာတဲ့ဆိုရင်လက်ခံပြီးတချိန်လုံးကနေထိုင်ခဲ့တဲ့ပုံစံမျိုးတွေကိုတင် जा ပေးဖို့လဲကျွန်တော်တို့တန်ဋိဌာန်ချထားပါတယ်အခုအချိန်မှာတော့အိန္ဒိယလူမျိုးစုတွေအကြစစ်ပွဲတွေလည်းမရှိတော့ဘဲငြိမ်းငြိမ်းချမ်းချမ်းနေနိုင်နေပါပြီ
ဒါပေမဲ့အခြေတကျဖြစ်နေသူတိုင်းရင်းသားတွေနဲ့တောထဲကလူတွေကြားအမြဲတမ်းအဆင်ပြေနေတာတော့မဟုတ်ပါဘူးလွန်ခဲ့တဲ့နှစ်ပေါင်း30အတွင်းရွာတွေထဲကိုဝင်ပြီးမှွေနှောက်ရှာပွေတာပျက်စီးခိုးတာလို့အမှုပေါင်း80လောက်နဲ့လဲကြုံခဲ့ရတာပါဇွန်လထဲမှာမှတ်တမ်းတင်နိုင်ခဲ့တဲ့ဗီဒီယိုမှာတော့တောထဲကတိုင်းရင်းသားတွေကဓာတ်တွေပစိနေလို့လက်နက်တွေကိုတောင်းခဲ့ကြပါတယ်ဘယ်လူမျိုးစုအနွယ်ဆိုတာကိုမပြောပေမဲ့သူတို့လူမျိုးစုခေါင်းဆောင်တွေဟာအိန္ဒိယမဟုတ်တဲ့သူတွေရဲ့တပ်ဖြတ်တာခံခဲ့ရတယ်တချို့ဆိုရင်လည်းလင်းနာစာအကြွေးခံခဲ့ရတယ်ဆိုတာကိုတော့ပြောပြခဲ့ကြတာပါ Survivor International အဖွဲ့ကစာရာဒီရှန်ကာကတော့မကြသေးရင်ကစလို့ဌာနေတိုင်းရင်းသားတွေလူတိုင်းဝိုင်းနဲ့အဆက်ဆက်နေပုံများလာနေတယ်လို့ဆိုရင်းစရာအခြေအနေတစ်ခုအကြောင်းဒီလိုထိတွေ့လာပုံရတယ်လို့ပြောပါတယ်
Uncontacted tribes don't have any frequent contact with non-indigenous society but that doesn't mean that they don't have any contact
လူရင်းနဲ့အဆက်ပြတ်နေတဲ့တိုင်းရင်းသားတွေဟာဌာနေတိုင်းရင်းသားတွေနဲ့အဆက်ဆံသိပ်ပြီးတော့မရှိတတ်ကြပါဘူး။ဒါမဲ့လည်းလုံးဝအဆက်ဆံမလုပ်ဘဲနေတာမျိုးတော့လည်းမဟုတ်ပါဘူးရှင်။သူတို့လိုမျိုးတခြားတိုင်းရင်းသားမျိုးနွယ်စုတွေနဲ့ဆက်သွယ်တာမျိုးတော့ရှိပါတယ်။တခြားလူမျိုးစုတွေရှိတယ်ဆိုတာကိုသိကြသလိုလူမရှိဘူးဆိုရင်သူတို့အတွက်သုံးဝယ်မယ်ထင်တဲ့အိုးတွေခွက်တွေကိုလည်းယူသွားတတ်ကြပါတယ်။မကြသေးခင်တုန်းကတော့အဆက်အဆံတွေပိုတိုးလာတာတွေ့ရသလိုပိုပြီးတော့အရေးတကြီးပုံစံမျိုးဖြစ်လာတာလည်းတွေ့ရပါတယ်
။ဌာနေတိုင်းရင်းသားတွေကတော့အစားအစာနဲ့အဝတ်အစားတွေပေးခဲ့ပေမဲ့မြို့ပြလူနေမှုဘဝမှာနေကြတဲ့သူတွေလိုခန္ဓာကိုယ်ရင်းယောဂခုခံတဲ့စနစ်မရှိသေးတဲ့အတွက်ယောဂဗျာကုသမဲ့အန္တရာယ်လည်းရှိပါတယ်။နောက်ဆုံးဆက်သွယ်ခဲ့တဲ့ဌာနေတိုင်းရင်းသားလူငယ်တွေအားဆိုရင်လည်းတုတ်ကွေးဆန်ဆန်ယောဂတွေကြောင့်စိတ်ကုဖို့ပြန်ရောက်လာခဲ့ကြတာပါ။ဘရာဇီးဆိုရရဲ့ Indian Amuta Foundation Funai ကမနုဿဗေဒပညာရှင် host carlos levin ho ကတော့ဌာနေတိုင်းရင်းသားတွေကိုအကာအကွယ်ပေးနိုင်မှုအရေးကြီးတယ်လို့ဆိုပါတယ
် respeitar a dinâmica dos índios ou seja nós
diferente တိတ်ကနဲ့မတူဘဲဘရာဇီးလူအသိုင်းအဝိုင်းနဲ့အများအမ်းဆက်သွယ်ဖို့အင်းဒီယန်တွေဘက်ကလိုလာတယ်ဆိုရင်လက်ခံဖို့အဆင်သင့်ရှိနေပါတယ်သူတို့နေတဲ့နေရာတွေကိုဆက်ဆက်မှတ်မှတ်ထားပြီးအကာအကွယ်ပေးဖို့လည်းစဉ်းစားထားပါတယ်
ဘရာဇီးဆိုရတော့အမေဇုန်တောအနောက်ဘက်ဒေသမှာနေကြတဲ့လူတွေနဲ့ဆက်သွယ်မရှိသေးတဲ့တိုင်းရင်းသားတွေကိုကာကွယ်ဆောက်ရှောက်နိုင်မှုရှေ့လာမဲ့9နှစ်အတွင်းအမေရိကန်ဒေါ်လာ2,300,000အကုန်ကျခံသုံးစွဲမဲ့အစီအစဉ်ကိုဩဂုတ်လ10ရက်နေ့မှာပဲကျင်းပခဲ့တာပါအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်တဲ့တောတောင်နေထဲမှာဆက်သွယ်နိုင်မဲ့စကန်တွေကိုဖွင့်လှစ်သွားမှာဖြစ်ပါတယ်အခြေရနေထိုင်နေကြတဲ့တိုင်းရင်းသားတွေအနေနဲ့လည်းနေ့ရပေါင်းများစွာအရိုင်းတဘာဝအတိုင်းအစဉ်ဆက်နေထိုင်လာကြတဲ့ဌာနေလူမျိုးစုတွေဆက်သွယ်လာတဲ့အခါမှာထိတွေ့ဆက်ဆံရမယ့်နိလန့်တွေကိုလည်းတင်ကြားပေးဖို့စီစဉ်ထားတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြခဲ့တာဖြစ်ပါတယ်ရှင် VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့VOA ရဲ့စာတိုက်လိပ်စာက VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွင်းနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဩဂုတ်လ14ရက်ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးနားဆင်ရမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50 24နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်အခုညပိုင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ကျမရေးအစီအစဉ်ကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးမြမအရေးတုံသက်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာလဲ
လို့နာမည်သူဝေးချလာရင်ဒါမှသမုတ်စုကြီးထားတဲ့သူဝေးပုံပန်းနဲ့သူသူဝေးပုံပန်းနဲ့လည်းမတူဘူးဒါလည်းညံ့
ကယင်းဤအမျိုးသားတိုးတက်ရေးပါတီအထွေထွေအတွင်ရေးမှုဥအောင်စံမြင့်ရဲ့ပြောပြချက်နဲ့အတူတခြားစိတ်ဝင်စားစရာတိုင်းရင်းသားဒေသတွေကအဖြစ်ပြက်တွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်အဲ့လိုအစီအစဉ်တွေထဲကမှအခုရင်ဆုံးကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကိုဝင်းနှုစဉ်ကာလစားတောက်တင်ပုံအကြောင်းကိုတင်ပြထားတာပါကိုဝင်ဆောင်စင်မှာကလေးအတွက်ပါပို့ပြီးတော့စားဖို့လိုတဲ့ဆိုပေမဲ့ကိုဝင်နှုစဉ်ကာလမှာစားရခက်တဲ့ပြဿနာအများစုဖြစ်တတ်တယ်လို့ကျန်းမာရေးပညာရှင်တွေကပြောကြပါတယ်။ဘာကြောင့်ဒီစားရခက်တဲ့ပြဿနာကပြင်းပြင်းထန်ထန်ဖြစ်တတ်တာလဲ။ဒီကိုဝင်နှုစဉ်ကာလကိုဘယ်လိုကျော်လွှားသင့်ပါသလဲဆိုတဲ့အကြောင်းစစ်တက္ကသိုလ်တရဲ့ဗဟိုအမျိုးသမီးစေယုံတားဖွားမီးရပညာဌာနပါမောက္ခဌာနမှူးဒေါက်တာမြတီရာကိုကိုဝင်မင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคบอมก็ดอกตาญาติดาครับดีมิกินนี่โกวินซาวเนี่ยคามามิกินแลแจ้มมาอ๋อคลีแลแจ้มมาอ๋อดีเลลวยกุกุเนี่ยปอนเนาะมวยไหนอ๋อพยายามไม่แตกอ๋อสรุปชื่อเองอณีทายอสาตอกก็อี้จีเลยโหลเราพี่ได้ตะคอกก็ပြောแก่จ๋าไปแล้วเสี่ยมาอ่อพี่ได้ตะคอกมาเราอณีทายเจ้าเปียวพี่ดาဖြစ်တယ်အတွက်အခုတစ်ခေါက်တော့เสี่ยมาเองดีอสาตอกเนี่ยပတ်သက်ပြီးတော့ဆက်ပြောကြအောင်အဲ့ဒီခါကျတော့ဘယ်အချက်တွေကိုအဓိကသတိထားသင့်လဲเสี่ยมา
อสาตอกเนี่ยပတ်သက်လို့ကတော့ဆရာကြီးအကျဉ်းမြန်လူတိုင်းနဲ့နားလည်နေတာတော့ကိုဝင်တဲ့အမိဆိုတာကကိုတကူစာမဟုတ်ဘူးကလေးအတွက်ပါနှစ်ကိုစာစားရတယ်။အဲ့ကလေးဆိုတာလေတင်းအခေါင်းလောက်ပြည်သေးလေးတည်သားပေါင်းကနေပြီးတော့နော်ပုံမှန်မို့ခုနှစ်ပေါင်း၈ပေါင်း၆ပေါင်း၇ပေါင်းကလေးလေးဖြစ်အောင်ဖန်တီးရ။အဲ့အချိန်မှာလိုအပ်တဲ့ကုန်ကျန်းဖြစ်တဲ့ဒီအစားအသောက်အဟာရအဲ့ဒါကနော်သူ့အတွက်ပါပူစားရမယ်။အဲ့ဒါပြင်ခန္ဓာကိုယ်မှာကိုဝင်ရောက်ပြောင်းလဲလာတဲ့ပြောင်းလဲမှုတွေနဲ့လိုက်မြအောင်ဖတ်ပြီးတော့ကြောင်းစားမယ်ပေါ့။ဒါကြောင့်မလို့ကိုဝင်တဲ့အမေကတာမန်ကိုဝင်ရှိတဲ့လူထက်ကိုနှစ်ဆသုံးဆပူစားတယ်နေစားတော့အစားအစာတွေကလည်းအာဟာရပြည့်တဲ့အာဟာရစုံလင်တဲ့အစားအစာတွေဖြစ်တယ်ဆိုတာအကျဉ်းချင်းအားတော့လူတိုင်းနားလေကြတယ်ပေါ့လေအဲ့တော့ဒါပေမဲ့ကျမကဒီမှာပုံပြီးတော့ဗလီပြူပြီးပြောရမှာတော့စားပါနှစ်ဆသုံးဆစားပါဆိုတိုင်းလေသူကမစားနိုင်ကြဘူးပေါ့မစားနိုင်ကြတဲ့အကြောင်းလေးတွေရှိရဲ့လေဆိုတဲ့အခါကျတော့အဲ့ဒါလေးဒီပါကြောင့်လေအားနိုင်အောင်ဝင်အောင်အဟာရဖြစ်အောင်ဘယ်လိုစားကြမလဲပေါ့ဒါလေးကိုကျွန်မပူစားပေးပြီးပြောချင်ပါတယ
်ဟုတ်ကဲ့ဆရာမအဲ့ဒါဆိုလို့ရှိရင်အဓိကဒီမစားနိုင်ရတဲ့အကြောင်းရင်းတွေစာပြီးတော့ကျွန်တော်ပြောကြည့်အောင်အားကြောင့်ပို့ပြီးတော့မစားနိုင်လဲပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဟိုမစားနိုင်ရတဲ့အကြောင်းကတော့ဘာလဲဆိုရင်သတိသားဆတဲ့ခါစားပေါ့နော်ကိုယ်ဝင်လို့ဆိုရင်ပထမ3လဆိုလို့ရှိရင်ကိုယ်ဝင်မှာဖြစ်လို့ဖြစ်တာဖြစ်ရဲ့ဝင်ကြီးနာဆွဲခြင်းဆိုတော့လေဖိုက်ကြီးနာဆွဲခြင်းလို့ခေါ်တယ်အဲ့ဟော်မုန်းကြောင်းလဲမှုတန်လေးမခံနိုင်လို့လေပြုတ်ချင်းအန်ချင်းသတင်းပြက်ချင်းအဲ့ခါမျိုးကြောင့်ရှိရင်တော့သူကမစားနိုင်ဘူးပေါ့နော်တချို့ကလည်းကံကောင်းစွာဆဲရောက်မှတရားမှုရလောက်ကဘာမှမခံစားရအောင်တိတ်ကံကောင်းမှုတွေများပေါ့တန်တဲ့လူတွေကတော့ပေဝေဒနာနဲ့မှနှိုင်းရှင်နေရတဲ့ဝေဒနာပါပြုတ်ပြရလဲချက်တူသူ့လိုလဲတော်တော်ခံစားရတယ်တကယ်ဝန်ကြီးများဆိုရင်စွာခံစားရတယ်အဲ့အချိန်မှာအစားအသောက်ကဘလို့မစားလို့မရပါဘူးအဲ့အချိန်ခါမျိုးမှာတချို့ဆိုရင်ကိုယ်လေးချိန်တောင်ကျော့သွားတတ်ပါတယ်အဲ့ဒီအချိန်ခါမှာကျမတို့ကအာရုံဖက်ရမှာပါလေဆိုတော့ဒါဒီရောဂါမဟုတ်ဘူးစဘာဝတရားလူတိုင်းလူတိုင်းဟိုကျမကိုယ်တိုင်နဲ့တာဖာမီရအထူးဆရာဝန်ကြီးဆိုတဲ့ကိုပိုက်ကြီးတော့ခံစားရတာပဲတောက်အောင်လဲဆိုလို့ရ။ဒါမဲ့အချိန်တန်မှကြောက်တယ်ပေါ့။ကိုဝင်3လခွဲ4လလောက်ဆိုရင်အလိုလိုကြောက်သွားတယ်ပေါ့။ဆိုတော့အဲ့ဒီအချက်လေးတွေကိုကိုဝင်တယ်ကြီးကလက်တင်ခံရမယ်။အဲ့ဒီဟာလက်တင်ခံတဲ့စိတ်ကလေးရှိလိုက်ဖို့ခံစားချက်ကကျော်သွားတယ်။မျိုးဆိုရင်လေကိုမထရလေးချင်းပါရီများဖြစ်တာလည်းမသိဘူး။ကြောက်ကြောက်တဲ့စိတ်တွေပေါ့နော်။အလိုမျိုးတွေဖြစ်တာပေါ့။ခံစားရတာတကယ်ခံစားရပါလေ။ကျမလည်းမိမတယောက်ဖြစ်တဲ့ကြောင့်ခံစားခဲ့မှုပါလေ။ဘယ်ဝေဒနာနဲ့မှရှင်လို့မရဘူး။
ောက်ကရင်ဒါရစီဒီမောတော့လို့ကြောက်ပြင်းနေဘိုင်းကြီးနာဆွဲတာမပြောက်ပါဘူ
းဟုတ်ကဲ့ဆရာ
အဲ့တော့အဲ့ကာလာလေးမှာကျွန်တော်တို့က
ဟုတ်ကဲ့
ပြောက်ပါဆရာအဲ့တော့လေးကျွန်တော်အောင်ဆိုပြီးတော့ကျွန်တော်အံပြောက်စီလေးပေါ့အန်ဒီရဲ့လက်ကင်းနဲ့ဆီလေးကိုလည်းမထိခိုက်နိုင်တဲ့စီပေါ့ vitamin B6 လေးတလုံးသုံးပုံတောင်းမယ်အပ္ပာအံပြောက်စီကလေးကိုမထိခိုက်တဲ့ဆီလေးတွေတောက်ပြီးတော့ကျူစာပြီးစားရပါတယ်ဝဲအောင်စားမယ်ဆိုတော့ဘယ်လိုလဲဆိုရင်အံပြောက်စီလေးတောက်လိုက်ခဏနေအစားလေးစားကြည့်လိုက်မအံတကြီးစားလိုက်နော်အံအံစားနောက်ထပ်တောက်လိုက်ဒီနေ့၃ချိန်၄ချိန်တောက်ပြီးရပါတယ်အဲ့လိုကြီးနဲ့စားဖို့အားပေးရပါတယ်နောက်တစ်ခုကအဲ့ဒီအချိန်မှာကလေးထွားအောင်အဟာရဖြစ်အောင်ဆိုပြီးတော့အဟာရရှိတဲ့အစားအစာတွေကိုတချို့မိသားစုတွေကလေအရင်ကကြည့်ဆိုင်ပြီးကျွေးပါတယ်ဒါပေမဲ့အဲ့ဒီအချိန်မှာကျွေးလို့မရပါဘူးအဲ့ဒီအချိန်မှာကလေးကပြန်အောင်လုပ်ပဲရှိအောင်မှာဆိုတော့လေဟိုအဟာရလည်းအများကြီးမလိုသေးပါဘူးဒါကြောင့်မလို့ပါပဲလို့လည်းဆိုရင်သူ့ကြွင်းလိုက်မဲ့သူ့လက်တင်ခံမဲ့အစားအစာကိုလည်းစားဖို့လိုပါတယ်နော်အဟာရဖြစ်တဲ့ဟာငှက်တိုက်တော့ပါဆိုအဲ့ဒါကြီးနာနာနဲ့မတောက်ချင်တာနဲ့နော်သူကဒါလက်တင်ခံရင်ကြိုက်တာပုံတော့ပြရတယ်နော်လက်တင်ခံရင်တန့်ရှင်းလက်ဆက်ပုံနည်းစာမှန်တဲ့ညအကုန်စားလို့ရတယ်အခုလေသူ့လက်တင်ခံဖို့ပြောတယ်ဆိုတော့ပြောင်းပြောင်းနဲ့လည်းမတူတစ်ချိန်နဲ့တစ်ချိန်နဲ့လည်းမတူဒီချိန်မှာဒါစားလို့ကောင်းလို့လည်းနောက်တစ်ချိန်ကောင်းမှမကောင်းဘူးအဲ့တော့အဲ့ဒီချိန်မှာအရေးကြီးဆုံးကကိုယ်ကျန်းမာရေးထိခိုက်လောက်တဲ့အဖြစ်မဖြစ်သွားဖို့အတွက်ဝင်နိုင်သမျှဝင်အောင်အနည်းဆုံးအချူတက်ဝင်ရင်အရေးတက်ဝင်လုံလောက်ပေးပေါ့ဆိုတဲ့စိတ်ဓာတ်မျိုးနဲ့ပဲစားဖို့စားပါမယ်အားရှိတဲ့ဟာဆိုပြီးတော့တွေးတော်ပြီးစားပါမယ်ကြွင်းလိုက်မဲ့အစားစားကိုစားကြွင်းလိုက်မဲ့အစားစားကိုစားရင်းနဲ့ပဲသူကသူလိပ်ပတ်လေပြီးတော့သုံးလခွဲလောက်ရောက်လာရင်အနာကျော့လာမယ်အဲ့ကြစားလို့တော့ကောင်းပါလေ
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာခုနဆရာမဒီနှစ်ခုစားသုံးခုစားစားဖို့လိုရဲပေါ့နော်ဆိုပေမဲ့လည်းအစာပိုင်းဖြစ်တဲ့အတွက်ဒီသတိသားလေးအဟာရသိမ့်မလို့သိတဲ့အတွက်စားနေတဲ့လောက်အတက်တိုင်းလုံးစားရင်လုံလောက်တယ်လို့တော့ပြောလို့ရလားဆရာမရေ
ရပါတယ်အဲ့သူတို့စားနေတာဝင်နေတာလုံလောက်လားမလုံလောက်လားကိုသူတို့ကိုကိုဝင်တယ်ကိုကိုပါကိုစမ်းစစ်ဖို့ဒီသားစုကလည်းစမ်းစစ်ဖို့လိုပါတယ်ဝင်နေတာလုံလောက်ချင်းဘာဖြစ်မလဲဆိုရင်ရှူရှူကောင်းကောင်းပေါက်တယ်ရှူရှူအယောင်ဒီတော့အခွာရောင်ဖြော့ဖြော့လေးနဲ့ညာညာပေါက်တယ်ဆိုရင်သူပြန်ဘလောက်အန်ဒီပတိစီဝင်လက်တော့ဝင်နေတယ်လို့ယူဆပါတယ်တကယ်လို့ရှူရှူကနေသွားတယ်စီးရောင်ကရက်လာတယ်ဆိုရင်တော့မလုံလောက်တော့ဘူးအဲ့ချင်းဆိုရင်ကိုယ်ဝင်တယ်မှာလေမောရီတို့ရင်တုံတွေတို့မြစ်တန်းဟောက်ပေါက်တွေအဲ့လိုဖြစ်နေတတ်ပါတယ်အဲ့ဒါဆိုရင်တော့အရေးကြီးတဲ့လက္ခဏာပေါ့အန်ဒီရဲ့လက္ခဏာပေါ့အဲ့တော့ဝင်းနီနာဆွဲတဲ့လူသူစားကျင်တာလေးစားကျွေးအန်လေးပဲအာပီအန်လေးပဲပြန်စားဥပမာလေးတရားဘူးစားလိုက်လို့ရှိလို့ရှိရင်ပြန်အန်ထွက်သွားပလိစီ85ချက်ဘူးပြန်ထွက်သွားရင်ကိုယ့်အတွက်25ချက်ဘူးတော့အမြတ်ပြန်တယ်နော်အဲ့ဒီစိတ်ဓာတ်မျိုးနဲ့ပဲအန်လေးပဲထပ်စားပဲတချို့ကတော့အန်အမှကြောက်လို့ဆိုရင်မစားဘူးမစားရင်ပိုပြီးကျန်းမာရေးကိုထိခိုက်ပါတယ်လုံးဝအဝင်မရှိတော့ရင်ခြောက်ခံသွားပြီးရှူးရှူးလည်းမထွက်တော့ဘူးစီအီရောင်ကလည်းအရန်ကိုဖြစ်လာတယ်အဲ့ဒါဆိုမျိုးကလေးရောအလေးရှိတယ်ဗျအဲဒါမှလို့ဘလောက်ပဲအန်ဒီကလေးစီအန်ပြောက်စီတောက်လိုက်စားလိုက်ပြန်အန်ထွက်လိုက်နော်ဒါနဲ့ပဲသူကဖြည်းဖြည်းချင်းပြန်ကောင်းကောင်းပဲဆိုတာကိုအားပြီးပြီးတော့ကျွေးရမှာဖြစ်ပါတယ်ဆိုတော့အဲ့ဒါလေးကတော့ကိုယ်ဝင်လူစဉ်ကာလမှာဖြစ်တဲ့ပြဿနာပေါ့
အဲ့ဒီမှာတော့
တချို့ပေါ့နိစေအောင်မတရားခရအောင်ကဘာမှမခံစားရပဲပြုတ်ချင်းအန်ရင်းမရှိပဲထပ်တန်းကြတယ်။မိသားစုကတော့အန်ပါတယ်။ဒီဘက်လူကလည်းအန်နာပဲ။ဒီရင်တော့တိတ်တိတ်ပါတယ်ဆိုရင်ဟင်းနာလည်းအခုချိန်မှာအရင်အန်ကျင်တယ်။ဆိုတော
့
ကိုလက်ခံတော့အစားအစာကိုသာပြီးစူးစားပြီးတော့စားဖို့တို့ပါတယ
်။ဟုတ်ကဲ့ချစ်စီများတင်ပါတယ်ဆရာမ
။ကိုဝင်းမင်းစီစဉ်ထုတ်လွှင့်ပေးနေတဲ့ကျမရေးကဏ္ဍကိုတော့ VOE Internet စာမျက်နှာနဲ့ VOE Facebook စာမျက်နှာတွေမှာနားဆင်နိုင်ကြပါတယ်ရှင်။အခုမြန်မာရေးသုံးသက်ချက်ကိုဆက်ပါမယ်။မြမပြုပြင်ရေးမှာအင်အားစုတွေစုပေါင်းပြီးလက်တွဲမလုပ်နိုင်ရင်အတိုင်းမသိနစ်နာဆုံးရှုံးမှုတွေကိုရင်ဆိုင်ရပွဲရှိတယ်လို့ဟာဘတ်တက္ကသိုလ်ပညာရှင်2ဦးသုံးသက်ထားတာကိုဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအကျဉ်းချုပ်တင်ပြထားပါတယ်ရှင်။
မြန်မာပြည်မှာပြုပြင်ရေးလှုပ်တာကိုအမေရိကန်နိုင်ငံသားကြီးလမ်းစဉ်ရဲ့အောင်မြင်မှုတစ်ခုလို့သမ္မတဥပမာကယူဆပါတယ်။ဒါပေမဲ့လူမျိုးရေးဘာသာရေးပြည်ပခန့်စာနယ်ဇင်းနှိပ်ကွပ်မှုကချင်ပြည်နယ်စစ်ပွဲနဲ့အခြေခံဥပဒေပြင်ဆင်ရေးစတဲ့ပြဿနာတွေကြောင့်မတိမငြိမ်ဖြစ်နိုင်တဲ့အတွက်ပြုပြင်ရေးလုပ်ငန်းတွေနောက်ဆုတ်သွားနိုင်တယ်လို့အမေရိကန်ကွန်ဂရက်လွှတ်တော်မှယူဆနေကြပါတယ်။တို့လိုတန်လန်ဖြစ်နေတုန်းမှစနေဟောင်းကိုပြန်မရအောင်လုပ်ဖို့အရေးကြီးကြောင်းနိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကမကြာမီကနေပြည်တော်မှာပြောဆိုသွားပါတယ်ပြုပြင်ရေးဆက်မလုပ်နိုင်လို့နောက်ကျောင်းပြန်ရင်အမေရိကန်အစိုးရကသိက္ခာကျနိုင်တဲ့သဘောရှိပါတယ် ပြုပြင်ရေးအစီအစဉ်တောင်းပန်ရေးမချဖြစ်နေတော့မှဖြစ်ပေါ်လာတဲ့ပြဿနာတွေကိုကြည့်ပြီးတိုးတက်ဖို့အလားအလာနေတယ်လို့ပြည်တွင်းပြည်ပမှယူဆနေကြပါတယ်လက်ရှိအခြေအနေဟာအရင်အတိုင်းပြန်သွားမလို့ဖြစ်နေကြောင်းဟာဗတ်တက္ကသိုလ်ပညာရှင်တွေဖြစ်တဲ့ဒေးဗစ်ဒါပီချီနဲ့တောမတ်ဗယ်လရီတို့ကအပီလာထုတ်စာရမ်းမှာသုံးသပ်ထားပါတယ်ပျက်စီးဆုပ်ယုပ်တာမျိုးမဖြစ်အောင်ပြုပြင်ရေးအစီအစဉ်တွေပိုမိုကောင်းမွန်လာစေဖို့စာရန်ရည်ရလို့ဆိုပါတယ
်ကုလသမဂ္ဂ UNDP ဌာနခွဲရဲ့လူသားချင်းမြစ်တိုးတက်ဖွံ့ဖြိုးရေး2012စီးရင်မှာမြန်မာဟာအောက်ဆုံးအဆင့်ရောက်နေပါတယ်နေပြည်တော်ဒီဆောင်ရေးကိုဦးစားပေးပြီးတိုင်းပြည်ဖွံ့ဖြိုးရေးကိုလွတ်လွတ်ရှုခဲ့လို့ဒီလိုဖြစ်သွားတာပါတဘာဝတည်ရန်ဇာတကလွဲရင်အိနီးချင်းနိုင်ငံတွေအားလုံးမြန်မာထက်သာပါတယ်ပြည်တွင်းသတင်းထုတ်လွှတ်မှုတိုးလာတဲ့ဆိုပေမဲ့လူတစုသာအကျိုးခံစားရတာဖြစ်လို့အစိုးရရဲ့အားနည်းချက်ကိုပြတ်တရာရောက်ပါတယ်ပြုပြင်ရေးလမ်းကြောင်းတိုင်းဆက်သွားနိုင်အောင်တိုင်းရင်းသားပြဿနာကိုဖြေရှင်းပြီးဘာသာရေးအကြမ်းဖက်မှုပြေလည်အောင်လုပ်ရပါလိမ့်မယ်စစ်တပ်အပအဝင်သက်ဆိုင်ရာအင်အားစုအားလုံးစိတ်ဆက်ညှိနှိုင်းပြီးဆွေးနွေးရယူတဲ့သဘောတူချက်အပေါ်မှာအခြေခံတဲ့ဖက်ဒရယ်စနစ်ကိုတည်ထောင်နိုင်ဖို့လိုအပ်နေပါတယ
်သဘောဝတရားစတာအရင်အမြင့်ကိုတိုင်းပြည်တိုးတက်ဖွံ့ဖြိုးရေးမှာအသုံးပြုဖို့အတွက်အဓိကအင်အားစုတွေပါဝင်တဲ့ညွန်ပေါင်းစနစ်ကိုတည်ဆောက်ရပါလိမ့်မယ်ကောင်ဆန်းစုကြည်ခေါင်းဆောင်နဲ့ NLD အဖွဲ့ချုပ်ဦးရှိမန်းခေါင်းဆောင်နဲ့လွှတ်တော်သမရဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ခေါင်းဆောင်နဲ့စစ်တပ်နဲ့တိုင်းရင်းသားအုပ်စုတွေပါဝင်တဲ့ငါးပွင့်ဆိုင်ညွန်ပေါင်းအဖွဲ့ကိုတည်ထောင်ဖို့လိုပါတယ် NLD ဟာတရားမျှတတဲ့ရွေးကောက်ပွဲကိုသာအာရုံစိုက်နိုင်ပါတယ်စစ်တပ်ကလည်းရထားတဲ့လုပ်ပိုင်ခွင့်ကိုစွန့်လွတ်ဖို့စိတ်ကူးပွေမရှိပါဘူးဒါပေမဲ့စစ်အုပ်စုသိမ်းယူထားတဲ့ဒဏ္ဍာရီဥစ္စာကိုအတိအမှတ်ပြုပြီးစစ်တပ်ရဲ့အနာဂတ်ကိုစိစက်ဆွေးနွေးပြီးအာမခံနိုင်ရင်စစ်တပ်ရောတိုင်းပြည်ပါရေရှည်မှာအကျိုးခံစားရပွဲရှိတယ်လို့ဆိုပါတယ်
။မတရားတဲ့ရွေးကောက်ပွဲကမွေးထုတ်တဲ့လွှတ်တော်မှာစစ်အုပ်စုအကျိုးစီးပွားကိုစားပြုသူတွေပါဝင်ပေမဲ့ဒီလမ်းကခွဲထွက်လူသူတွေလည်းရှိနေပါတယ်။တရားဥပဒေစိုးမိုးမှုဟာလူချမ်းသာတွေရဲ့အကျိုးစီးပွားကိုလည်းကာကွယ်ရအောင်ကြောင်းလွှတ်တော်အမတ်တွေယုံကြည်လာအောင်ဦးရှိမန်းကနားချနိုင်ပါတယ်။ဦးရှိမန်းဟာအမျိုးသားစည်းလုံးရေးအမြင်ရှိသူမှုဖက်ဒရယ်ကိစ္စကိုကင်တွယ်နိုင်ပွဲရှိပါတယ်လက်ရှိအစိုးရဟာပြုပြင်ရေးကိုဦးစားပေးပေမဲ့စစ်တပ်ကိုမချုပ်ကင်နိုင်မှုလက်တွေ့အကောင့်ထဲပေါ်တဲ့စွမ်းရည်ကင်းမဲ့မှုအမိန်ပေးစနစ်ကိုအားကိုးမှုစတာတွေကြောင့်ပြုပြင်ရေးဟာနှောင့်နှေးနေပါတယ်လက်အောက်ခံလူဆက်ဆံတာကိုခံနေရတဲ့တိုင်းရင်းသားတွေကတော့မယုံသင်တာဖြစ်ပေမဲ့ဦးဆောင်လုပ်ကင်နိုင်တဲ့အခြေအနေမရှိဘဲဖြစ်နေပါတယ
်တိုင်းပြည်အသပင်ထုတ်လုပ်မှု25ရာခိုင်နှုန်းကျော်ဟာတင်ရဇာတာဖြစ်ပေမဲ့ရောင်းရတဲ့ငွေကိုလိုအပ်တဲ့နေရာမှာရင်းနှီးမြှုပ်နှံတာမဟုတ်ပါဘူး။တရားစားတဲ့ရောင်းလို့ရတဲ့ငွေကိုတိုင်းပြည်ဖွံ့ဖြိုးရေးနဲ့ငြိမ်းချမ်းရေးအတွက်မသုံးနိုင်ရင်နိဗ္ဗာန်ဆုံးရှုံးမှုကိုသာတွေ့ရပါလိမ့်မယ်။လက်ရှိအစိုးရကတိုင်းရင်းသားအုပ်စုတွေနဲ့ဆေးဆက်ဆွေးနွေးနေပြီးမြစ်တပ်မှာအခြားရည်ရွယ်ချက်ရှိနိုင်တယ်လို့မြင်ကြပါတယ်။စစ်တပ်ကြောင့်ဆွေးနွေးပွဲတွေမအောင်မမြင်ဖြစ်နေတာလို့မြင်ကြပါတယ်။လာမယ့်ရွေးကောက်ပွဲမှာ NLD အနိုင်ရရင်အစိုးရဖွဲ့ရမှာဖြစ်ပေမယ့်အုပ်ချုပ်နိုင်ဖို့အတွက်ညွန်ပေါင်းစနစ်ရှိဖို့လိုပါတယ်။နိုင်ငံရေးသမားတွေကိုဓမ္မဒိဋ္ဌံကြကြအကြံဉာဏ်ပေးနိုင်မဲ့ကျွမ်းကျင်သူနဲ့အရာရန်တွေလည်းရှိဖို့လိုပါတယ်။ပေါ်ပင်တင်တန်းပေးရုံလုံးနဲ့မလုံလောက်ပါဘူး။ဒေသအခြေအနေကိုသူတေသနာလုပ်ပြီးဖြေရှင်းနိုင်ဖို့လိုပါတယ်။ကောင်းမွန်တဲ့အနာဂတ်ကိုတွားတဲ့လမ်းဟာကွေးကောက်ရှည်တရားတာမှုအလွန်သီးခံပြီးကြိုးပမ်းရပါလိမ့်မယ်။အတူတကွလက်တွဲမလုပ်နိုင်ရင်အတိုင်းမသိနိနာဆုံးရှုံးမှုတွေရင်ဆိုင်ရပါလိမ့်မယ်ပြိပက်ကတွေကမဖြည့်ရှင်းနိုင်ရင်လွတ်လပ်တဲ့တိုင်းပြည်ဘဝကမိခိုးတဲ့တိုင်းပြည်ဘဝကိုရောက်သွားပြီးတဖြည်းဖြည်းနဲ့ကိုယ်အနာဂတ်ကိုကိုယ်ဖန်တီးနိုင်စွာရှိတော့မှာမဟုတ်ကြောင်းဒေးဗစ်ဒါပါချီနဲ့တောမတ်ဗယ်လရီတို့ကသုံးသပ်ထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်
ဒါရှိမြခင်အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာသူတို့နိုင်ငံကအတန်းခတ်အရေးယူထားတဲ့လုပ်ငန်းရှင်ကြီးတူဦးရဲ့ဟိုတယ်မှာစခန်းချတဲခုသွားခဲ့ပါတယ်။ဆိုတော့အမေရိကန်တို့ကမြန်မာနိုင်ငံအပေါ်မှာပြစ်မှတ်ထားအရေးယူမှုတွေလုပ်ထားစေပါဆိုတဲ့ကိစ္စဟာဘလောက်လင်းနေမှုရှိပါသလဲ။လူကြကောင်ရုံလုပြနေတာလားတကယ်ကောထိရောက်မှုရှိရလားဆိုတာတွေကိုအခုလာမယ့်စနေညတိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါဒါရှိမြခင်ပါဝင်ဆွေးနွေးလိုရသူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က 232-352-5554 fax number 2392399992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ဖူယီအမေရိကန်တန်ရဲ့တိုက်ရိုက်လေလှိုင်းဆွေးနွေးကန်အစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေလှိုင်းဆွေးနွေးကန်အစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးနားဆင်ရမယ့်တိုင်းရင်သတင်းလွှာကိုတော့နေဇက်ဒေတာကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ပြပေးထားတာဖြစ်ပါတယ်ရှင်။
အပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမိပါ။ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့အစိုးရတပ်ဖွဲ့တွေနဲ့ကချင်လူမျိုးရေးတပ်ဖွဲ့ကဲရို့အကြာကချင်ပြည်နယ်ဖက်ကန်ကားမိုင်းလမ်းမှာရှိတဲ့စပေါ်မော်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အနည်း50ကျော်ကြာတိမ်ညွတ်ပြောက်ွယ်နေတဲ့ဗုဒ္ဓဘာသာနှင့်အထိမ့်မဲ့အခမ်းအနားကိုရခိုင်ပြည်နယ်မှာကျင်းပခဲ့တယ်ဆိုတာနဲ့တနိုင်ငံတော့အဖြစ်ခက်ရစဲရင်ညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCG အဖွဲ့ဝင်တွေဟာထိုင်းမြန်မာနယ်စပ်တနေရာမှာအစည်းအဝေးတစ်ရက်ကျင်းပခဲ့တယ်ဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါအစိုးရတပ်ဖွဲ့များနဲ့ကချင်လူမျိုးရေးအဖွဲ့ KNY အကြားကချင်ပြည်နယ်ဖက်ကန်ကားမိုင်းလမ်းရှိစပေါ်မော်မှာတိုက်ပွဲနေကြိမ်ဖြစ်ပွားခဲ့ပါတယ်ဩဂုတ်လ10ရက်နေ့10ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်အင်ချီ100ကျော်ရှိတဲ့စပေါ်မော်ရွာသားများနဲ့ကြောက်တူးသမားတွေဟာအခုချိန်မှာနီးစပ်ရန်နံများနဲ့ကတ်မော်စုပြွာနေနေရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့အဲ့ဒီဒေသကကချင်နချင်းခရိယံအဖွဲ့ချုပ် KBC အမှုတော်ဆောင်များကတဆင့်သိရပါတယ်နှစ်ဖက်တပ်ဖွဲ့ဝင်များအကြားထိခိုက်ဆုံးရှုံးမှုတွေကိုအတိအကျမသိရသေးပေမဲ့မြင့်မြင့်တပ်တွေတွေရဲ့အဆိုအရဒဏ်ရာရတဲ့စစ်သား6ယောက်ကိုပြည်သူပိုင်လိုင်းကားတွေနဲ့မြစ်ကျနာဘက်ကိုတယ်ဆောင်သွားတယ်လို့လဲဆိုပါတယ်ဒီစပေါ်မော်ကတော့ကတ်မော်စုပြွာရဲ့အနောက်ဖက်ချမ်း6မိုင်ခန့်အကွာလောက်မှာရှိပြီးလွန်ခဲ့တဲ့10နှစ်လောက်ကနေဗတ္တမြားတူးဖော်မှုလုပ်နေတဲ့နေရာတစ်ခုဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
နှစ်50ကျော်ကြာတိန်ကောပျောက်ွယ်နေတဲ့ဗုဒ္ဓဘာသာနှင့်ထိမခန္ဓာကိုရခိုင်ပြည်နယ်တန်တွဲမြို့မှာကျင်းပခဲ့ပါတယ်။ဩဂုတ်လ10ရက်နေ့က၄မျက်နှာဂုံးတမန်ယုံမှာကျင်းပခဲ့တဲ့အဲ့ဒီခန္ဓာကိုဒေသခံလူပေါင်း 5,000 ကျော်တက်ရောက်ခဲ့ပြီးတန်ဃာတော်အပါ930ကိုစွန်းစံစိမ့်တွေအပါဝင်တခြားလူပွဲပစ္စည်းတွေလည်းလူဒဏ်ခဲ့ကြပါတယ်။နိုင်ငံတော်ကတတ်မှတ်ထားတဲ့ဗုဒ္ဓဘာသာနှင့်ကိုနိုင်ငံသားတွေတည်ထားဖို့လိုတယ်လို့ဗုဒ္ဓဘာသာနေ့မပြောက်ွယ်သွားရအောင်အခုလိုထုတ်ဖော်ကျင်းပရတာဖြစ်တယ်လို့တန်တွဲမြို့ပလဲယတနာကျောင်းဆရာတော်ဦးအိန္ဒရာစာရကမိန့်ကြားတော်မူပါတယ်။ဝါခေါင်လှပြည့်နေ့ကိုနိုင်ငံတော်ဗုဒ္ဓဘာသာနေ့အဖြစ်ဝင်ကြီးချုပ်ဦးနုလက်ထက်ကသတ်မှတ်ခဲ့တာဖြစ်ပြီး1962ခုနှစ်ပိုချုပ်နေဝင်အာဏာသိမ်းပြီးတဲ့နောက်မှာပြောက်ွယ်ခဲ့ရကနေဒီနေ့မှာအစပြုကျင်းပခဲ့တာဖြစ်ပါတယ်။
ဩဂုတ်လ12ရက်နေ့မှာကြာရောက်တဲ့ကမ္ဘာလူငယ်များနဲ့အထိမ်းအမှတ်အခမ်းအနားကိုမွန်ပြည်နယ်လူငယ်ကွန်ရက်ကနေဦးဆောင်ပြီးပထမဆုံးအကြိမ်အဖြစ်မော်ရမြိုင်မြို့ပြည်နယ်ခမ်းမမှာကျင်းပခဲ့ပါတယ်။ကမ္ဘာလူငယ်များနဲ့အထိမ်းအမှတ်အခမ်းအနားကိုမွန်ပြည်နယ်ဆယ်မြို့နယ်ကလူငယ်တွေအပြင်နိုင်ငံရေးအဖွဲ့အစည်းလူမှုရေးအဖွဲ့အစည်းပရဟိတအဖွဲ့အစည်းတွေကနေလူငယ်အင်အား100ကျော်တက်ရောက်ကြပါတယ်။၎င်းအပြင်ကမ္ဘာလူငယ်များနဲ့အကျိုးအထိမ်းအမှတ်အနေနဲ့ဩဂုတ်လ10ရက်နေ့မှာမွန်ပြည်နယ်အတွင်းကလူငယ်အဖွဲ့အစည်းတွေကနေမော်ရမြိုင်မြို့ဈေးကြီးပတ်ဝန်းကျင်နဲ့ကန္နာလန်တလျှောက်မှာအမိုက်ကောက်တဲ့လှုပ်ရှားမှုတစ်ခုကိုလှုပ်ဆောင်ခဲ့တယ်လို့ဦးဆောင်သူကိုကြည်စော်လွင်ကပြောပါတယ်
မြန်မာနိုင်ငံတိုင်းနဲ့ပြည်နယ်အနက်ဖွံ့ဖြိုးမှုအ ਨੇ ဆုံးဖြစ်တဲ့ချင်းပြည်နယ်ဟာကျေးလက်ဒေတာဖွံ့ဖြိုးရဲ့အတွက် 2014-2015 ပန်တာနှစ်မှာနိုင်ငံတော်အစိုးရကနေကြက်ငွေသိန်းပေါင်း 5,200 ကူညီပံ့ပိုးခဲ့ပါတယ်။ချင်းပြည်နယ်ထန်တရာမြို့နယ်ရှိကျေးရွာပေါင်း54ရွာအတွက်အစိုးရကနေကျေးရွာဖွံ့ဖြိုးရေးစီမံကိန်းခေါင်းစီနဲ့ကူညီပေးခဲ့တာပါ။ဒီစီမံကိန်းမှာဆိုရင်အတိတ်ကအဖြစ်မြို့ပေါ်ကွက်စ်ပေါ်ဆောင်ရေးတောက်တုံးရေဖူလုံရေးလေယာမြေနဲ့ရေမြောင်းဖောက်လုပ်ရေးတံတားဆောက်လုပ်ရေးအသေးစားရလက်စစ်ဆောက်လုပ်ရေးရွာချင်းဆက်ကားလမ်းဖောက်လုပ်ရေးကျောင်းဆရာငါးရန်ခအစားတဲ့ကိစ္စတွေပါဝင်ပါတယ်
ပြည်ထောင်စုမြန်မာနိုင်ငံရဲ့ပထမဆုံးသမ္မတစောရွှေတန်ရဲ့ဇနီးတူဖြစ်တဲ့စောနမ်းမြဝင်းအသက်66နှစ်ဟာအသက်ကြီးရောဂါနဲ့တောင်ကြီးမြို့နယ်အိမ်မှာကွယ်လွန်သွားပါတယ်။ဩဂုတ်လ10ရက်နေ့တနင်္ဂနွေနေ့ကကွယ်လွန်ပြီး73ရက်နေ့ကတောင်ကြီးမြို့တိုင်းရင်းသားတုတ်တံမှာမိတကြိုပါတယ်။စောနမ်းမြဝင်းဟာအခြေခံပညာထက်တန်းကျောင်းကျောင်းအုပ်မြို့နယ်ပညာရေးမှူးစတာတွေထမ်းဆောင်ခဲ့သူဖြစ်ပါတယ်။စောနမ်းမြဝင်းဟာစောရွှေတိုက်ရဲ့မဟာဒေဝီစောနမ်းဟင်းခမ်းအပြင်ကျင့်ရတော်၃ဦးအနက်အထွေဆုံးဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။တနိုင်ငံလုံးအပြစ်ခတ်ရေးစည်းရေးညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCT အဖွဲ့ဝင်တွေဟာထိုင်းမြန်မာနယ်စပ်တနေရာမှာအခုလ9ရက်နေ့ကနေစနေနေ့ထိအစည်းအဝေးတစ်ရက်ကျင်းပခဲ့ကြပါတယ်။NCCT အဖွဲ့ဝင်တွေအနေနဲ့ဘာရည်ရွယ်ချက်နဲ့အစည်းအဝေးကျင်းပရပါသလဲ။လက်ရှိအကောင့်ထည့်ဖော်နေတဲ့ငင်းချင်းရေးလုပ်ငန်းစဉ်တွေမှာဘာတွေကအဟန့်အတားတွေဖြစ်နေတယ်လဲဆိုတာကိုအမကြီးကနေစူးစီးထားပြီးဆိုင်းမင်းကနေစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်။
တနင်္ဂနွေလုံးအပြစ်ခတ်ရက်စဉ်ညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCT အဖွဲ့ဝင်တွေအနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတွေနဲ့ထပ်မံတွေ့ဆုံမဲ့အစည်းအဝေးအတွက်ကြိုတင်ပြင်ဆင်ဖို့အခုလိုအစည်းအဝေးကျင်းပရတာလို့ NCCT ကဒုတိယခေါင်းဆောင်ဘူချုပ်စွန်လုတ်ကမော်ကအခုလိုပြောပါတယ်
ဒီကတော့ကျွန်တော်တို့ UPWC နဲ့နောက်တစ်ချိန်ပြင်ဆင်နေတာဖြစ်ပါတယ်။ Laser ကျွန်တော်တို့ EU Summit မှာကျွန်တော်တို့တိုင်းသားခေါင်းဆောင်များရဲ့အကြံပြုချက်များပေါ်မှာမူတည်ပြီးတော့ကျွန်တော်ကဒီ Single Tax ဒုတိယမူကြမ်းပေါ်ပြောင်းလဲပြင်ဆင်ဖြည့်ဆွက်မယ်
။ဩဂုတ်လ3ရက်နေ့ကဝန်ကြီးဦးအောင်မင်းနဲ့ NCCD ခေါင်းဆောင်တို့နဲ့တွေ့ဆုံပြီးတဲ့နောက်နှစ်ကိုယ်တဘောထားတဲ့ Federal ဆိုတဲ့ကိစ္စတွေပြန်မလာတဲ့အတွက်အပြစ်အခရက်စဲရည်အတွက်မူအရကွဲလွဲမှုတချို့ရှိနေတယ်လို့ဘုချုပ်ကော်မော်ကဆက်ပြောပါတယ်။
အဓိကကွယ်လွယ်မှုကတော့မူအရပေါ့နော်မူအရကျွန်တော်က Federal State ကိုအတိအကျထည့်ချင်တယ်အစိုးရကဒီ Federal ကိုအတိအကျမထည့်ချင်ဘူးဟို Democracy ကိုပဲဖော်ပြချင်တယ်ဒီကျွန်တော်တို့အရင်တင်ထားတဲ့ခါမှာအနာကကျွန်တော်ရဲ့နိုင်ငံတော်ပြန်လဲဟိုစီလုံးညီညွတ်စွာတည်ဆောက်ရေးကဏ္ဍတွေမှာအေး Democracy စနစ်အရ Federal စနစ်အရတည်ဆောက်မယ်တော်နိုင်ငံဆွေးနွေးပွဲဒီမှာဆွေးနွေးတဲ့ရလာနဲ့သွားမယ်လို့ပြောတာကိုအစပိုင်းမှာသဘောတူတယ်လို့ကျွန်တော်လက်ခံတယ်ဒါပေမဲ့အခုနောက်ပိုင်းကျတော့ဒီ Federal မပါလာတော့ဘူး Democracy ပဲပါလာတယ
်အပြစ်ခတ်ရက်ဆယ်ရေးလက်မှတ်ရေးထိုးပြီးတဲ့နောက်ဖွဲ့စည်းမဲ့ကော်မတီကိစ္စရက်တွေနဲ့ပတ်သက်ပြီးတော့လည်းတဘောထားကွဲလွဲမှုတွေရှိနေသေးတယ်လို့ဘုချုပ်ကော်မော်ကပဲဆက်ပြောပါတယ်
ကျွန်တော်တို့ဟို NCCT ကနေတင်ထားတာကအပြစ်ခတ်ရက်ဆယ်လက်မှတ်တွေရေးထိုးပြီးလို့ရှိရင်ဦးတွဲဦးဆောင်ကော်မတီဖွဲ့စည်းရေးကိုတင်ထားတယ်အစပိုင်းကျွန်တော်တို့နားလည်တာကဒီပူတွဲဥဆောင်ကော်မတီဖွဲ့စည်းရေးကိုအစိုးရကလက်ခံတယ်ဆိုတဲ့သဘောမျိုးနားလည်တယ်။ဒါပေမဲ့ဒီတစ်ချိန်ပြန်ပြောတဲ့အခါကျတော့အဲ့လိုမဟုတ်ပဲနဲ့ပူတွဲဥဆောင်ကော်မတီမဟုတ်ပဲနဲ့ဟိုပူတွဲစောင့်ကြည့်ရေးစနစ်လောက်ကိုပဲအစိုးရကလက်ခံတယ်ဆိုတဲ့သဘောမျိုးပြန်တွေ့ရတယ
်။လက်ရှိအနေအထားအထိတော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားကွဲလွဲချက်တွေရှိနေပေမဲ့ဒီတစ်ခါချုပ်ဆိုမဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စည်းရေးစာချုပ်ဟာတနင်္ဂနွေလုံးအပြစ်ရက်ရေးကိုခဏတာပြည့်ပြည့်သွားမဲ့စာချုပ်မျိုးမဟုတ်ပဲအပီးတိုင်အကောင်ထည်ဖော်နိုင်မဲ့စာချုပ်မျိုးဖြစ်တဲ့အတွက်နှစ်ဖက်စလုံးကတာကိုလက်ခံဖို့လိုတယ်လို့ဘုချုပ်ကော်မော်ကပြောပါတယ်
။ဆက်ပြီးတော့2015ခုနှစ်အတွင်းတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအပါအဝင်ပြည်တွင်းနိုင်ငံရေးပါတီတွေအားလုံးပါဝင်တဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲကြီးပြုလုပ်သွားဖို့ရှိပြီးကြိုတင်ပြင်ဆင်ထားနိုင်ကြဖို့အတွက်ဩဂတ်စ်လ17ရက်နေ့မှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဝင်းကြီးဦးအောင်မင်းကနေနိုင်ငံရေးပါတီတွေကိုဖိတ်ကြားပြီးရှင်းလင်းခဲ့ပါတယ်။ဝင်းကြီးဦးအောင်မင်းရဲ့ရှင်းလင်းချက်ပေါ်နိုင်ငံရေးပါတီခေါင်းဆောင်တွေရဲ့အမြင်သဘောထားတွေကဘလို့ရှိနေပါသလဲနိုင်ငံရေးအရာတွဲဆောင်ဆွေးနွေးရေးအပိုင်းတွေမှာရောဘလို့စင်ခေါ်မှုတွေရှိနေပါသလဲဆိုတာကိုမင်းအားကောင်းရွက်ကနေစူးစီးထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
ဒီတွေ့ဆုံပွဲကနိုင်ငံရေးပါတီတွေရဲ့အမြင်ကိုအတိအကဆွေးနွေးလိုခြင်းဖြစ်တယ်လို့တမရယုံအကြည်တန်းအကြံပေးအရာရှိတူဖြစ်တဲ့ဦးလှောက်မောင်ရွှေကအခုလိုပြောပါရယ
်။ညီဦးအောင်မင်းကနိုင်ငံရေးပါတီတွေကိုငြင်းငြင်းရေးလုပ်ငန်းရှင်တွေကိုတင်ပြတယ်ဗျ။ MBC အလို့ဖွဲ့ရတော့နိုင်ငံတကာမှာနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေမှာဆောင်ရွက်နေတဲ့ framework ကိစ္စရပ်တွေမှာထက်သွင်းစမားတဲ့အချက်တွေကိုတင်ပြပါရယ်။
နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲပေါ်ပေါက်လာမှုအတွက်နိုင်ငံရေးတွေ့ဆုံဆွေးနွေးမှုမူပေါင်း political framework ရှိဖို့အရေးကြီးတာကြောင့်ဒီတွေ့ဆုံပွဲမှာမိမိတို့ Federal ပြည်ထောင်စုပါတီ FUB ကနေမူကြမ်းရေးဆွဲထားပြီးဖြစ်တဲ့မူပေါင်းကိုတင်ပြဆွေးနွေးနိုင်ခဲ့တယ်လို့ FUB ပါတီဒုဥက္ကဋ္ဌစောတန်းမြင့်ကပြောပါတယ်
ဒီနေ့ကကျွန်တော် NBA ဖွဲ့အနေနဲ့ဆွေးထားတဲ့ framework ကိုပဲအဓိကဦးစားပေးပြီးရှင်းသွင်းနိုင်တာပေါ့အစိုးရတဖွဲ့တိုင်းဒေသနဲ့ကိုင်ဟုတ်စွာတဖွဲ့နောက်တစ်ခုကတိုင်းဒေသနိုင်ငံရေးပါတီကတဖွဲ့နောက်တစ်ခုကအပြည်မပါတီပေါ့တဖွဲ့အဲ့ဒါပြီးရင်တရားစိုးတွေပေါ့နော်ကျွန်တော်တို့က၅ဆုခွဲထားတာပေါ့နော်
ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆိုရကြမှာတေချာတဲ့သဘောတူညီမှုမရှိသေးခင်အခုလိုပြည်တွင်းနိုင်ငံရေးပါတီတွေနဲ့တွဲဆုံပြီးကြိုတင်ပြင်ဆင်မှုလုပ်ခိုင်းတာကဆိုရလူချင်းတဲ့မူပေါင်းကိုရောက်ဖို့ဝန်ကြီးဦးအောင်မင်းအနေနဲ့တွန်းအားပေးပြီးအာယူတဲ့လုပ်ရမျိုးလို့ကရင်နီအမျိုးသားတွတ်တက်ရေးပါတီအထွေထွေအသွင်းမှုဦးအောင်ဆန်းမြင့်ကအခုလိုရှုမြင်ပါတယ်
ဒီလိုနိုင်ငံရေးသူဝဲဖြစ်လာရင်ဒါမှသမုတ်စုကြီးထားတဲ့သူဝဲပုံစံနဲ့သူတို့သူဝဲပုံစံနဲ့လည်းမတူဘူးဒါလည်းညံ့တယ်ဒါပြင်တော့ခုခနိုင်ငံလုံးပြစ်ခတ်ရစီတဲ့သဘောတူညီရဲ့နိုင်လို့ဒီလိုပြဒါပြောအများကြီးအောင်လို့လေနော်ကျွန်တော်စစ်သားတာဒါဦးအောင်မင်းကတော့အားယူတယ်လို့ပြောနေတာအဲဒါကိုစောင့်ကြရပါ
ပြည်တော်စုညဉ့်ညဉ့်ရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဦးအောင်မင်းအနေနဲ့ကတော့တိုင်းရင်းသားအဖွဲ့တွေနဲ့ပြစ်ခတ်ရဆက်ရေးဆွေးနွေးပွဲအကောင့်ထဲပေါ်သွားမယ်ဆိုရင်ညဉ့်ညဉ့်ရေးလုပ်ငန်းစဉ်ရဲ့လုပ်ငန်းတွေပုံမူကျေပြန့်သွားမှာဖြစ်ပြီးတော့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲပေါ်ပေါက်လာမှုရှိတာကြောင့်နိုင်ငံရေးပါတီတွေအနေနဲ့ကြိုတင်ပြင်ဆင်ထားနိုင်မှုအခုလိုညဉ့်ညဉ့်ရေးလုပ်ငန်းစဉ်တွေကိုခေါ်ယူရှင်းပြခဲ့တာဖြစ်တယ်လို့တွေ့ဆုံပွဲအဖွဲ့မိန့်ခွန်းမှာထည့်သွင်းပြောကြားသွားခဲ့ပါတယ်။ရန်ကုန်မြို့မှာရှိတဲ့မြမညဉ့်ညဉ့်ရေးစင်တာမှာပြုလုပ်ခဲ့တဲ့ဒီတွေ့ဆုံပွဲကိုတော့ပြည်တွင်းနိုင်ငံရေးပါတီ68ပါတီကနေဖိတ်ကြားထားသူလေ့လာသူစုစုပေါင်း150ဦးကျော်တက်ရောက်ခဲ့ကြပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
အစိုးရတပ်ဖွဲ့များနဲ့ကချင်လူမျိုးရေးအဖွဲ့ KNA အကြားကချင်ပြည်နယ်ဖက်ကန်ကားမိုင်လန်းရှိစပေါ်မော်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးစပေါ်မော်ရွာသားတွေနဲ့ကြောက်တူးသမားတွေဟာနှိဆက်ရန်နံများနဲ့ကတ်မော်စုပြွာဘက်ကိုထွက်ပြေးတန်းရှောင်နေရပါတယ်အနည်း90ကျော်ကြာတိမ်မြုပ်ပျောက်ွယ်နေတဲ့ဗုဒ္ဓဘာသာနဲ့အထိမ့်မှအခမ်းအနားကိုရခိုင်ပြည်နယ်တန်တွဲမြို့မှာကျင်းပခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလှကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတယ်။တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။ဝီယိုကနေအခုထုတ်လွှင့်ပေးနေတဲ့ကြာသာပတိညပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်။မနေ့ဖန်တောက်ကြနေမနေ့ဖက်6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်။အစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုငိမ့်ချန်းကကြေညာပေးပါဦးမယ်ရှင်။
အီရန်နိုင်ငံမြောက်ပိုင်းမှာကနအူးစုံစမ်းချက်တွေအရထင်သာတာထက်ပိုပြီးနည်းနေတဲ့ဒုက္ခသည်တွေကိုတွေးကြရတဲ့အတွက်တောင်တန်းတွေကြားမှာပိတ်မိနေတဲ့ဒုက္ခသည်တွေကိုကယ်ထုတ်ဖို့အာယုံဆိုင်လို့မဖြစ်တော့ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားအပြစ်ခတ်ရစဲရေးအချိန်တိုးခဲ့ပြီးနိုင်ပိုင်းကြာမှာပဲဂါဇာခံမြောင်ဒေသကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ဘက်ကပြောဆိုလိုက်ပါတယ်။အီဂျစ်နိုင်ငံကကမခထကျင်းပပေးတဲ့ဆွေးနွေးပွဲအတွင်းဗုဒ္ဓဦးနေမှာပဲအပြစ်ခတ်ရစဲမှုကို9ရက်တက်တန်းထပ်တိုးဖို့2ဦး2ဖက်သဘောတူညီလိုက်ကြတာပါပုံရံမင်းကြီး Francis ကသူ့ရဲ့9ရက်ကြာတောင်ကိုရီးယားနိုင်ငံခီးစဉ်ကိုဒီနေ့စတင်လိုက်ပြီးကိုရီးယားကျွန်းဆွယ်မှာအသေးပေမရှိတဲ့အင်အားပြမှုတွေနဲ့မဟုတ်ပဲတွဲဆုံဆွေးနွေးမှုတွေကသာငြိမ်းချမ်းရေးကိုစောင့်ကြည့်နိုင်မှာဖြစ်တယ်လို့မိန့်ကြားလိုက်ပါတယ်လူသားချင်းစာနာမှုတွေကိုတည်ဆောင်လာတာလို့ရုရှားကဆိုတဲ့ရင်နှန်းဟာစစ်ပွဲတွေဖြစ်နေတဲ့ယူကရိန်းအရှေ့ပိုင်းဒေသကဒွန်စညံမြို့ကိုရောက်သွားပါပြီလက်နက်ကြီးပစ်ခတ်တံတွေကြားနေရပါတယ်လူနှစ်ဦးသေဆုံးပြီးဈေးဝယ်နေရာနှစ်ခုနဲ့အိမ်တစ်လုံးလည်းပျက်စီးသွားတယ်လို့ဒွန်းစညံမြို့တော်ကောင်စီကပြောပါတယ်အမေရိကန်ပြည်ထောင်စုအနောက်လယ်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့မစ်ဇူရီပြည်နယ်စိန့်လူးဝစ်မြို့မှာလက်နက်မဲ့ဆဲကျော်တပ်လူမဲတယောက်ကိုရဲအယားရှိတယောက်ကပစ်တက်လိုက်တဲ့အတွက်ဒေသခံတွေနဲ့ရဲတပ်ဖွဲ့ကြားမှာတင်းမာမှုတွေဖြစ်နေပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအမေရိကန်အနေနဲ့အာရှနိုင်ငံတွေနဲ့ရှေ့ဆက်ပူးပေါင်းဆောင်ရွက်ရေးအတွက်ပို့ပြီးအာယုံစိုက်ထားတယ်လို့ပြောသွားပါတယ်ခင်ဗျာ
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုငိမ့်ချန်းကြေညာပေးခဲ့တာပါဒီအပတ်ရက်ဒီနေ့ညရဲ့အစီအစဉ်ထုတ်လုပ်ရမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ကတ်တစ်ဘိုင်နန်ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်မနေ့ကတောက်ကြနေအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ
Thank you.
This program has come to you from the Voice of America, Washington.